Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဧပြီလ19ရက်တောက်ကြနေမနက်ခင် VOA အစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 48လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေလည်းနှာစင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
ကျွန်တော်ကျော်လင်းပါမတ်မြသစဉ်အောင်နဲ့အတူနိုင်ငံတကာသတင်းတွေကိုကြီးညာသွားပါပါ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့နောက်ဆက်ဆွဲဖွဲ့မှုတွေရှိမရှိစုံစမ်းစစ်ဆေးတဲ့ရောဘတ်မူလာရဲ့အစီရင်ခံစာကိုတီးဖြတ်ပြီးမနေ့ကအများသိအောင်ထုတ်ပြန်လိုက်ပါပြီအစ္စရေးနိုင်ငံရဲ့အခြေခံဥပဒေပြင်ဆင်ရေးလူမှုစန္ဒခိုင်ဝဲကိုဒီကနေ့စတင်ပြီးလောက်ပါလိမ့်မယ်မြစ်ဆုံရေးကာတာတိဆောက်ရေးရပ်တန့်မှုအမြင့်တားရက်ခံချက်ကိုကက်သလစ်ယဟန်မတ်Charles Mongbo ကနောက်တစ်ချိန်ထပ်ပြီးတော့သက်ဆိုင်သူတွေကိုတောင်းဆိုလိုက်ပါတယ်ဒီလိုကြားမဲ့စိတ်ဝင်စားစရာသတင်းတွေကိုကြားမှာပ
ါဆက်ပြီးနားဆင်ရမယ့်စီစဉ်တွေမှာတော့မြန်မာနိုင်ငံရဲ့ကက်သလစ်ဂါဒီနယ်ယဟန်အမတ် Charles Mongbo ကမြစ်ဆုံစီမံကိန်းပိတ်သိမ်းရေးနဲ့ပတ်သက်လို့ဗာများပြောခဲ့ပါသလဲ
We are deeply concerned and worried there are signs that extreme pressure is brought on our leaders to restart the Mekong Dam
ရစံစီမံကိန်းတိဆောက်ရေးရပ်တန့်မှုမြစ်တာရက်ခံချက်ဗီဒီယိုသတင်းစကားနဲ့အတူနားဆင်ရပါမယ်။တခါဝပ်ပြင်းနဲ့ငြိမ်းချမ်းရေးနှစ်30ပြည့်ခန်းနာမှာတနိုင်ငံလုံးအပြည့်ရရင်းနဲ့ပတ်သက်တဲ့သဘောထားနဲ့ပတ်သက်လို့နိုင်ငံရေးအမခန့်ချက်အပြည့်အဝရှိမှဆုံးဖြတ်နိုင်မယ်လို့ဝခေါင်းဆောင်ကပြောပါတယ်။ဒီလိုသတင်းတွေကိုကြားကြရမှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့တောက်ကြနေမနေ့ခင်သတင်းတွေကိုကိုကြောင်အောင်လွင်နဲ့မမြသစီအောင်တို့ပြောပြပါမယ်ရှင်
။ပြည်ကနေ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်နှောက်ယှက်မှုတွေရှိမရှိစုံစမ်းစစ်ဆေးတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စာမျက်နှာ400ကျော်ရှိတဲ့ဒီအစင်ခံချက်ကိုနိုင်ငံတော်ရှေ့နေချုပ်ကအကျဉ်းချုပ်တီးဖြတ်ပြီးအများပြည်သူသိနိုင်အောင်မနေ့ကပဲထုတ်ပြန်လိုက်ပါတယ်အချိန်22လကြာအောင်စုံစမ်းစစ်ဆေးခဲ့တဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစင်ခံစာကစာမျက်နှာ448မျက်နှာရှိတာပါဒီအစင်ခံစာကိုလွန်ခဲ့တဲ့3ပတ်ကလေးကရှေ့နေချုပ်စီတီးသန့်ထုတ်ပြန်ခဲ့ပါတယ်ဒီဆုံးသစ်စေမှုရသမ္မတဒေါ်နယ်ထရန့်အနေနဲ့2016ခုရွေးကောက်ပွဲကာလအတွင်းပြစ်မှုကျူးလွန်မှုမရှိကြောင်းဖော်ပြထားပါတယ်။ဒီဆုံးသစ်စေမှုဟာပုဂ္ဂိုလ်ရေးအညှိုးထားပြီးတော့အပြစ်မရှိအပြစ်ရှာနေတဲ့လို့ရဖဲလို့သမ္မတထရန့်ကအကြင်ကြင်ပြောနေခဲ့တာပါ။အခုတော့သူရဲ့ပြစ်မှုကျူးလွန်မှုတွေမရှိကြောင်းထင်ရှားတဲ့အတွက်သမ္မတထရန့်အနေနဲ့သဘောကျကျဉ်းနေပါတယ်။အထူးဆုံးသစ်စေမှုရောဘတ်မူလာရဲ့စင်ခံစာထဲမှာသမ္မတထရန့်ရဲ့မဲဆွယ်စည်းရုံးမှုကာလအတွင်းရုရှားစစ်ဝါနဲ့ဆွတ်နေမှုရှိခဲ့တဲ့သူတော်တော်များများရှိတဲ့အကြောင်းထောက်ထားအမှတ်တမ်းတွေရှိတယ်ဆိုပေမဲ့လည်းပြမှုဆိုင်ရာဆွဲချက်တင်နိုင်လောက်တဲ့ထောက်ထားတယ်မဟုတ်ဘူးလို့ရောဘတ်မူလာကရေးသားထားပါတယ်။သူ့ရဲ့အစင်ခံချက်ထဲမှာသမ္မတထရန့်ကတရားဥပဒေကိုနှောက်ယှက်ဟန်တားမှုတွေချိုးဖောက်ကျူးလွန်မှုတွေရှိမရှိဆိုတဲ့သုံးသပ်ချက်မျိုးကောက်ချက်ချတာမျိုးတော့ရောဘတ်မူလာကရေးမထားပါဘူး
။ပြီးခဲ့တဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်နှောက်ယှက်မှုတွေရှိမရှိစုံစမ်းစစ်ဆေးတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စာမျက်နှာ400ကျော်ရှိတဲ့အစီရင်ခံချက်ကိုနိုင်ငံတော်ရှေ့နေချုပ်ကအချင်းချုပ်တီးဖြတ်ပြီးမနေ့ကထုတ်ပြန်လိုက်တဲ့အပေါ်မှာဒီမိုကရက်တွေနဲ့ရီပပ်ဘလစ်ကန်လွှတ်တော်အမတ်တွေကြားတုံ့ပြန်ချက်တွေကွဲလဲနေပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုကာလအတွင်းသမ္မတထရန့်ရဲ့အနီးကပ်ပုဂ္ဂိုလ်တွေနဲ့နိုင်ငံခြားဆက်သွယ်ရေးဆိုင်ရာပုဂ္ဂိုလ်တွေကထရန့်ရဲ့ပြိုင်ဘက်ဖြစ်တဲ့ဒီမိုကရက်ပါတီသမ္မတလောင်းဟီလရီကလင်တန်ကိုထိခိုက်နှိမ့်နှံအောင်လုပ်ခဲ့တာတွေရှိတယ်လို့ဒီမိုကရက်လွှတ်တော်အမတ်တွေကပြောပါတယ်။သမ္မတကဘာမှကျူးလွန်တာမရှိဘူးလို့ဖော်ပြထားတာကိုဒီမိုကရက်တွေကသမ္မတကိုသဘုတ်လေလွင့်ပြောဖို့ကြိုးစားနေတယ်လို့အိုကလာဟိုမာပြည်နယ်ရီပပ်ဘလစ်ကန်အထက်လွှတ်တော်အမတ်ဂျိမ်းစ်အင်ဟော့ဖ်ကပြောပါတယ်လွှတ်တော်အမတ်ဒီမိုကရက်လွှတ်တော်အမတ်ရစ်ချတ်ဘလူးမန်တဲလ်ကတော့အစီရင်ခံစာအသေးစိတ်အချက်အလက်တွေမှာဖော်ပြထားတာတွေကိုကြည့်ရင်ဒါဟာနိုင်ငံနဲ့ချီတဲ့အကျုပ်တော်ပုံကြီးဖြစ်တယ်လို့ပြောပါတယ်။အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကတော့သူ့ရဲ့အစီရင်ခံချက်မှာသမ္မတထရန့်ကတရားဥပဒေကိုနှောက်ယှက်ဟန်တားမှုတွေချိုးဖောက်ကျူးလွန်မှုရှိမရှိဆိုတဲ့သုံးသပ်ချက်မျိုးကောက်ချက်ချထားတာဖော်ပြမထားပါဘူးရှင်။
လီဗျားနိုင်ငံမှာအမေရိကန်ကကြောတောင်းနောက်ခံပေးထားတဲ့လီဗျားအစိုးရတပ်ဖွဲ့တွေနဲ့နိုင်ငံရှေ့ဘက်ခြမ်းကလီဗျားအမျိုးသားတပ်ဖွဲ့ LNA တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေဆက်ပြီးတော့ရှိနေတာနှစ်ပတ်ကြာလာပါပြီ။နေတုန်းကတော့မြို့တော် Tripoli ရဲ့အနောက်တောင်ဘက်ကလူနေရပ်ကွက်တစ်ခုတွင်မော်တာချီစံတွေကျရောက်ခဲ့ပါတယ်။လူနေထွက်တဲ့အဲ့ဒီ El Sunni ဒေသမှာဒုံးကျည်တွေနဲ့ပစ်ခတ်လို့လူခုနှစ်ဦးသေဆုံးခဲ့ရပြီးနောက်တည့်မှာပဲမော်တာချီစံကျတာတွေဖြစ်လာတာပါ။ဒီဒေသကို LNN အဖွဲ့ကထင်ချုပ်ဖို့စူးစမ်းနေကြပါလေမနေ့ကတက်ခတ်မှုနဲ့ပတ်သက်ပြီးတော့ LNA အဖွဲ့ကိုဒေသခံတချို့ကအပြစ်တင်နေကြပြီမဲ့လေသူတို့အဖွဲ့ကတော့ဆွဆွဲချက်တွေကိုညှင်းပယ်ပါတယ်ပိုတဖူးနေ့ကတက်ခတ်မှုနဲ့ပတ်သက်ပြီးတော့လေဒီ LNA အဖွဲ့ရဲ့လက်ချက်ပါလို့လေပြားဆိုးတဲ့အဖွဲ့တွေကဆွဆွဲပါတယ်ဒီအဖွဲ့ရဲ့ခေါင်းဆောင် ဟာဖတာနဲ့ LNA ထိပ်တန်းကောင်းဆောင်တွေကိုဖမ်းဆီးဖို့လဲဆိုရတက်ကအမိန်ထုတ်ထားပါတယ်ပြီးခဲ့တဲ့2012ခုနှစ်အာနာရှင်မောမိုမဂရာဖီယာရုကဖေရှားခံခဲ့ရပြီးနောက်ပိုင်းလီဗျားနိုင်ငံမှာကြမ်းဖက်တိုက်ခိုက်မှုတွေနဲ့ရှုပ်ထွေးမှုတွေအကြီးအကျယ်ဖြစ်ပွားလာနေခဲ့တာပါပလီပက်ခါတွေအတွင်းပိတ်မိနေကြတဲ့ရက်သူရက်သားတွေကိုကူညီကယ်တင်ရေးလုပ်ငန်းတွေကလမကအဖွဲ့ဝင်တွေကခက်ခဲကန့်သက်တွေကြားကနေပြီးတော့တက်တက်ကြွကြွနဲ့ဆက်ပြီးတော့လှုပ်ဆောင်နေတယ်လို့ကလမကပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရက်ကသတင်းတော်တွေကုမ္ပဏီလုံးကပြောပါတယ်လီဗျားကဒီလတိုက်ခိုက်မှုတွင်းကြောင့်တေဆုံတိုက်ခိုက်မှုတွေကြောင့်တေဆုံရသူပေါင်း200ကျော်ရှိနေပါပြီ
အီဂျစ်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြောင်းလဲရေးမဲပေးမှုတွေကိုဒီကနေ့တောက်ကြနေမှာစတင်တော့ပါမယ်အစိုးရထောက်ခံသူတွေကအခြေခံဥပဒေပြောင်းလဲရေးကိုထောက်ခံကြောင်းမဲပေးကြဖို့အကြီးအကျယ်လှုံ့ဆော်မှုတွေလုပ်နေပါတယ်။အတိုက်ခံတွေကတော့အခြေခံဥပဒေပြင်ဆင်ရေးကိုကန့်ကွက်ကြဖို့တိုက်တွန်းနေပါတယ်။ဒီဖွဲ့စည်းပုံကိုပြင်မယ်ဆိုရင်လက်ရှိသမ္မတအဗ်ဒယ်ဖာတာအယ်စီစီက2030ခုနှစ်အထိသမ္မတရာထူးကိုဆက်ပြီးထိန်းချုပ်သွားနိုင်မှာပါ။ပြည်ပရောက်အီဂျစ်နိုင်ငံသားတွေရဲ့မဲပေးမှုတွေကဒီကနေ့တောက်ကြနေစတင်မှာဖြစ်ပြီးအီဂျစ်နိုင်ငံတဟွန်းမှာတော့မနေ့ပြန်စနေနေ့မှာမဲပေးကြရမှာပါ။အီဂျစ်လွှတ်တော်ကဖွဲ့စည်းပုံပြင်ဆင်ရေးမဲပေးပြီးဆုံးဖြတ်ဖို့အတည်ပြုခဲ့ပြီးတဲ့အချိန်တစ်ပတ်အတွင်းမှာပဲအခုလိုမဲပေးဖို့ဖြစ်လာတာပါ။ပြင်ဆင်ရေးကိုထောက်ခံကြရတဲ့ဆိုရင်သမ္မတရောစစ်တပ်ကပါအာဏာသက်တမ်းပိုရှိလာပါလိမ့်မယ်။သမ္မတသက်တမ်းက၄နှစ်ကနေ၆နှစ်အထိဖြစ်လာမှာပါရှင်။
ပြည်ရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့နိုင်ငံတကာသတင်းတရက်ထုတ်လွှင့်ချက်တွေကိုနားဆင်နေရတာပါကမ္ဘာတစ်ဝှမ်းမှာသတင်းတောက်တွေဖိနှိပ်ခံရတဲ့ကိစ္စတွေဟာပြီးခဲ့တဲ့နှစ်အတွင်းမြင့်မားလာခဲ့တယ်လို့ RSF လို့ခေါ်တဲ့နယ်စည်းမခြားသတင်းတောက်များအဖွဲ့ကစီရင်ခန်းစားတဲ့ဆောင်မလေးတုန်းကထုတ်ပြန်ပါတယ်အခုလိုဖြစ်ရတာကအနာရှင်ဆန်တဲ့ခေါင်းဆောင်တွေရဲ့လိုရတဲ့ကြောင့်ဖြစ်တယ်လို့လည်းသုံးသပ်ထားပါတယ်အနာရှင်ဆိုရတဲ့ကသတင်းသမားတွေကိုမုံတီးပြီးသတင်းမီဒီယာတွေကိုတင်းတင်းကြပ်ကြပ်ဆက်ပြီးတော့ထိန်းချုပ်နေကြတော့မယ်လို့ RSF အဖွဲ့ကဆိုပါတယ်အဲ့ဒီဖွဲ့ရဲ့အညွှန်းကိန်းအရအမေရိကန်ပြည်ထောင်စုကသတင်းလွှတ်ခွင့်ခြေနေဟာသုံးနှစ်အတွင်းတတိယအကြိမ်ကြာနိုင်ကြလာပါတယ်သမ္မတထရန့်ကသတင်းသမားတွေကိုချင်းချောက်မှုတွေပုံမှန်ပြောဆိုနေတာပါသတင်းလွှတ်ခွင့်နဲ့ပတ်သက်ပြီးနိုင်ငံ180မှာအမေရိကန်ရဲ့အခြေအနေကနံပါတ်48နေရာမှာရှိပါတယ် RSF ဖွဲ့ကသတင်းလွှတ်ခွင့်ဆိုင်ရာစီရင်ခံစာကို2002ခုနှစ်ကလေးကစတင်ထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံရဲ့သတင်းလွှတ်ခွင့်ကလည်းအရင်နှစ်ကထက်တဆင့်နှိမ့်ကျသွားတယ်လို့ဆိုပါတယ်နိုင်ငံ180မှာမြန်မာက134နေရာမှာရှိပါတယ်အထူးသဖြင့်မြန်မာလူမျိုးရေးတပ်ဖွဲ့တွေကရခိုင်ပြည်နယ်မှာရိုးညားတွေပေါ်လူခွင့်ချုပ်ဖို့တဲ့လိုရတွေကိုပေါ်ထုတ်ဖို့စူးစမ်းခဲ့ကြတဲ့ Reuters သတင်းဌာနကကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုနိုင်ငံတော်လေးဝက်ချက်ဥပဒေဖောက်ပြမှုနဲ့ထောင်နဲ့ခုနှစ်စီအပြစ်ပေးလိုက်လို့ခြေနေတွေဟာပို့ပြီးတော့ဆိုးလာကြောင်းလဲ RSF ကဆိုပါတယ်ရိုးညားဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံထားတဲ့မြန်မာစိုးရကသတင်းမီဒီယာချုပ်ကိုလည်းအလားတူမသုံးမှုဖိအားပေးလာတယ်ရှိခဲ့သလိုဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့ရေးယူထားတဲ့လိုရတွေဟာရှိနေလို့သတင်းမီဒီယာလွှတ်ခွင့်ကိုထိခိုက်စေတဲ့အကြောင်း RSF ကဆိုပါတယ်တောင်ဆန်းစုကြည်ဦးဆောင်နဲ့ရဲသားစုကတက်လာပြီးနောက်ပိုင်းသတင်းသမားတွေအဖိနှိပ်ခံရတဲ့အခြေအနေကကင်းလွတ်ပြီလို့မျှော်လင့်ခဲ့ကြတာတကယ်တမ်းမှာထင်တယ်လို့ဖြစ်မလာပါဘူး NLD စိုးရလက်ထက်မှာသတင်းသမားတွေဒါဇင်နဲ့ချီပြီးတော့တရားစွဲဆိုခံနေကြရပါတယ
်စစ်တပ်ခေါင်းဆောင်တွေကိုတကြမ်းတန်းကျက်နဲ့တရော်လှောင်ပြောင်ခဲ့လို့ဆက်သွယ်ရေးပုံမှန်66ဂါနဲ့တရားစွဲဆိုခံရတဲ့ဒေါင်းမျိုးဆက်တန်ကျက်အဖွဲ့ဝင်တွေရဲ့အမှုကိုရုတ်သိမ်းပေးဖို့ HRW လူခွင့်ရေးဆောင်ကြည့်အဖွဲ့ကဧပြီ18ရက်ကြာသပတေးနေ့ကကြေညာချက်ထုတ်ပြန်ပြီးမြန်မာအာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်တန်ကျက်ထိုးတာဟာရာဇဝတ်မှုကျူးလွန်တာမဟုတ်ပဲနစ်နာစီလိုတဲ့ဆန္ဒမပါပဲတရော်လှောင်ပြောင်မှုတစ်မျိုးသာဖြစ်တယ်လို့ HRW ကပြောပါတယ်စစ်တပ်ကိုဝေဖန်တရော်တဲ့ကြမ်းတန်ကျက်တိုင်တာကို Facebook ပေါ်မှာဓာတ်ရိုက်ထုတ်လွှင့်ခဲ့ပြီးတဲ့နောက်တမတော်ကိုဂုံတိတ်ခါထိခိုက်စေတယ်ဆိုတဲ့ဆွဆွဲခြင်းနဲ့ဒေါင်းမျိုးဆက်တန်ကျက်အဖွဲ့ဝင်၄ဦးဖြစ်တဲ့ဇေယျလွင်ပိုင်ရဲသူပိုင်ဖြိုးမင်းနဲ့စုရတနာမြင့်တို့ကိုဧပြီလ15ရက်နေ့ကဆက်သွယ်ရေးပုံမှန်66ကကြီးကနဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ကဒုတိယဘူကြီးတန်ထွန်မြင့်ကတရလူလှုပ်ပြီးတရားစွဲခဲ့တာပါတန်ကျက်အဖွဲ့ဝင်တွေဟာစီစီရေးစင်စာမတင်ပဲတန်ကျက်ထိုးခဲ့တာဖြစ်ပါတယ်
ယောဒီမြေပေါ်မှာရေကာတာတွေဆောက်လုပ်ဖို့ကြိုးပမ်းမှုတွေကိုရပ်တန့်ပေးဖို့မြန်မာနိုင်ငံကကက်သလစ်ယဟန်မတ်ချားလ်စ်မွန်ဘိုးရဲ့မေတ္တာရက်ခံတောင်းဆိုချက်တရက်ကိုဧပြီလ18ရက်ဗိုလ်ထုနေ့ကထုတ်ပြန်လိုက်ပါတယ်။မြေဆုံရေကာတာတိဆောက်ရေးရပ်တန့်ပေးဖို့နဲ့ပတ်သက်ပြီးတော့သက်ဆိုင်ရာခေါင်းဆောင်တွေအားလုံးကိုယဟန်မတ်ချားလ်စ်မွန်ဘိုးကပြီးခဲ့တဲ့သတင်းပတ်အနည်းငယ်တုန်းကလည်းမေတ္တာရက်ခံချက်ထုတ်ပြန်ပြီးတော့တောင်းဆိုထားတာရှိပါတယ်။ ရပ်တန့်ထားတဲ့မြေဆုံရေးကာတာပြန်စတင်မှုရေးလက္ခဏာတွေမြင်လာနေရလို့အင်တာမတ်ဆိုရင်ပူပန်နေရတဲ့အကြောင်းဒီစီမံကိန်းပြန်စရင်အရာဝတီမြစ်ကိုမိကိုအထောက်နေတဲ့တန်းနဲ့ချီတဲ့ပြည်သူတွေရဲ့ဘဝတွေထိခိုက်နေနိုင်မယ့်အရေးကိုဆုံးရင်ရတဲ့အကြောင်းသဘောပတ်ဝန်းကျင်နဲ့စီးပွားရေးကိုလည်းကြီးကြပ်ထိခိုက်ပျက်စီးလိမ့်မယ်လို့သိပ္ပံပညာရှင်တွေကခန့်မှန်းချက်တွေထုတ်ထားပြီးတဲ့ဖြစ်တဲ့အကြောင်းယဟမတ်ချားလ်မောင်စ်ဘိုရဲ့ပေါ်တဖူးနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့သဘောဝအရင်းမြစ်တွေကိုမြန်မာပြည်သူတွေကပိုင်ဆိုင်တာဖြစ်ပေမဲ့လည်းမြစ်ဆုံရေးကာတာကမြန်မာပြည်သူတွေအတွက်အကျိုးမြတ်မရှိတာဟာဝမ်းနဲ့စရာကောင်းတယ်လို့လည်းသူကဆိုပါတယ်ချားလ်စ်မောင်ဘိုကဒီမြစ်ဆုံရေးကာတာစီမံကိန်းရပ်တန့်ရေးမြစ်တာရပ်ခန့်ချက်ကိုမြန်မာဆိုရကိုရောမြန်မာစစ်တပ်ကိုရတရုတ်ဆိုရနဲ့တခြားသက်ဆိုင်ရာတာဝန်ရှိသူတွေကိုပါအတိပေးတောင်းဆိုထားတာပ
ါအခုခေတ်မှာနီးပညာတွေကြောင့်ပြောင်းလဲလာတဲ့လုပ်ငန်းခွင်သဘာဝအရအလုပ်သမားတွေကြုံတွေ့နိုင်တဲ့အန္တရာယ်တွေကလက်ရှိကျင့်သုံးနေတဲ့မတော်တဆဖြစ်မှုယောဂဖြစ်ပွားမှုဆိုင်ရာကာကွယ်ရေးနည်းလမ်းတွေနဲ့မလုံလောက်တော့ဘူးလို့ကုလသမဂ္ဂအေဂျင်စီကပြောပါတယ်တောက်ကြနေမနေ့ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့မမျှသစင်အောင်တို့ပြောပြပေးသွားတာပါအခုမနေ့ခင်ဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးအမေရိကန်သမ္မတရဲ့ရွေးကောက်ပွဲကာလကရုရှားနဲ့ပတ်သက်မှုရှိမရှိစီရင်ခန်းစာအကြောင်းနဲ့စပါမယ်ရှင်ပြီးခဲ့တဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်နှောက်ယှက်မှုတွေရှိမရှိစုံစမ်းစစ်ဆေးတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့စာမျက်နှာ400ကျော်ရှိတဲ့အစီရင်ခန်းစာကိုနိုင်ငံတော်ရှေ့နေချုပ်ကအကျဉ်းချုပ်တီးဖြတ်ပြီးမနေ့ကပဲထုတ်ပြန်လိုက်ပါတယ်ဒီအစီရင်ခံစာအရသမ္မတဒေါ်နယ်ထရမ့်ကသူ့မှာဘာမှအပြစ်မရှိကြောင်းထင်ရှားတာကြောင့်ကျေနပ်နေပါတယ်ဒီအကြောင်း VOA သတင်းတောက်တွေရဲ့တင်ပြချက်တွေကိုစူးစီးပြီးကိုကျော်အောင်လွင်ကဆက်ပြီးတော့ပြောပြပါမယ်ရှင
်အချိန်22လကြာအောင်စုံစမ်းစစ်ဆေးခဲ့တဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာကစာမျက်နှာ448မျက်နှာရှိပါတယ်ဒီအစီရင်ခံစာကိုလွန်ခဲ့တဲ့3ဘတ်ခရဲကနိုင်ငံတော်ရှေ့နေချုပ်ဝီလျံဘားစီကိုတီးတန့်ထုတ်ပြန်ခဲ့တာပါအခုအဲ့ဒီစီရင်ခံစာကိုရှင်းနေချုပ်ဝီလျံဘားကအကျဉ်းချုပ်တီးဖြတ်ပြီးအများပြည်သူသိအောင်နေ့တုန်းကထုတ်ပြန်ခဲ့ပါတယ်အဲ့ဒီစုံစမ်းစစ်ဆေးမှုအရသမ္မတဒေါ်နယ်ထရမ့်အနေနဲ့2016ခုရွေးကောက်ပွဲကာလအတွင်းပြစ်မှုကျူးလွန်မှုမရှိကြောင်းဖော်ပြထားပါတယ်ဒီစုံစမ်းစစ်ဆေးမှုဟာပုဂ္ဂိုလ်ရေးအညှို့ထားပြီးတော့အပြစ်မရှိပြစ်ရှာနေတဲ့လုပ်ရပ်ပဲလို့သမ္မတထရမ့်ကအကြိမ်ကြိမ်ပြောနေခဲ့တာပါအခုတော့သူ့ရဲ့ပြစ်မှုကျူးလွန်မှုမရှိကြောင်းထင်ရှားတဲ့အတွက်I'm not Trump. The word just in any body.
This should never happen to another president again.
ဒီလိုအဖြစ်မျိုးအခြားသမ္မတတွေအတွက်နောက်တစ်ကြိမ်မဖြစ်သင့်ပါဘူး။ဒါကတက်တက်လှုပ်ကြံတာပါ။နောက်သမ္မတတွေမှာဒီလိုထပ်မဖြစ်သင့်ပါဘူး
။အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာထဲမှာသမ္မတ Trump ရဲ့မဲဆွယ်စည်းရုံးမှုကာလအတွင်းရုရှားဆိုရနဲ့ဆက်နွယ်မှုတွေရှိခဲ့တဲ့သူတွေတော်တော်များများရှိကြောင်းအထောက်ထားမှတ်တမ်းတွေရှိခဲ့တယ်ဆိုပေမဲ့လည်းပြစ်မှုဆိုင်ရာစွဲချက်တင်နိုင်လောက်တဲ့အထောက်ထားတွေမဟုတ်ဘူးလို့ရောဘတ်မူလာကရေးသားထားပါတယ်2019ခုနှစ်ဇွန်လတုန်းကတရားရေးဝန်ကြီးဌာနကနေတဆင့်ရောဘတ်မူလာကိုဖယ်ရှားရေးနဲ့ပတ်သက်ပြီးအင်မီရော်ဥပဒေအကြံပေးဒွန်မက်ဂန်ကိုသမ္မတကမေးမြန်းမှုတဲ့အကြောင်းရောဘတ်မူလာကဖော်ထုတ်နိုင်ခဲ့ပါတယ်ဒွန်မက်ဂန်ကတော့သမ္မတထရမ့်ကညွှန်ကြားတယ်ဆိုတာမဟုတ်တဲ့အကြောင်းညှင်းဆိုပါတယ်မနေ့ကရောဘတ်မူလာရဲ့အစီရင်ခံချက်ကိုထုတ်ပြန်ပြီးကြာခဏပဲအင်မီရော်တွင်ကျင်းပတဲ့အခမ်းအနားတစ်ခုမှာသူစိတ်ချမ်းသာနေတဲ့အကြောင်းသမ္မတထရမ့်ကပြောပါတယ
် I'm having a good day too it was called No collusion, no obstruction.
ကျွန်တော်လည်းဒီကနေ့မှာကြည်ကြည်နက်နက်ဖြစ်ရပါတယ်။ရွေးကောက်ပွဲကာလအတွင်းဝင်ရောက်ဆွတ်ဖက်တာတွေနှောက်ယှက်တာတွေမရှိပါဘူး။ဘယ်တော့မှလည်းမရှိခဲ့ဘူး။ဘယ်တော့မှလည်းရှိမှာမဟုတ်ပါဘူး
။ Rudy Giuliani အပါအဝင်သမ္မတရဲ့ရှင်းနေတွေကတော့စုံစမ်းစစ်ဆေးမှုရလဒ်တွေဟာသမ္မတ Trump အတွက်လုံးဝအောင်ပွဲပဲဖြစ်တယ်။ပြည်မှုဆိုင်ရာကျူးလွန်မှုတွေမရှိဘူးဆိုတာထင်ရှားတယ်လို့ဆိုကြပါတယ်။ Democrat နဲ့ Republican လွတ်တော်အမတ်တွေကြားမှာတော့ Robert Mueller ရဲ့အစီရင်ခံစာပေါ်တုံ့ပြန်ချက်တွေကမတူကြပါဘူး2016ခုနှစ်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုကာလအတွင်းသမ္မတထရမ့်ရဲ့အနီးကပ်ပုဂ္ဂိုလ်တွေနဲ့နိုင်ငံခြားဆက်သွယ်ဆိုင်ရာပုဂ္ဂိုလ်တွေကထရမ့်ရဲ့ပြိုင်ပွဲဖြစ်တဲ့ဒီမိုကရက်ပါတီသမ္မတလောက်ဝင်ပြိုင်သူဟီလာရီကလင်တန်ကိုထိခိုက်နစ်နာအောင်မဟုတ်မဟုတ်လုပ်ခဲ့တာတွေရှိတယ်ဟီလာရီကလင်တန်ရဲ့မဲဆွယ်စည်းရုံးမှုကအရေးကြီးတဲ့အီးမေးလ်တွေကိုအင်တာနက်ကနေတဆင့်တရားမဝင်ထိုးဖောက်ဝင်ရောက်ပြီးအများသိအောင်ဖြန့်ချိခဲ့ကြတယ်လို့ဒီမိုကရက်လွတ်တော်အမတ်တွေကပြောကြပါတယ်ကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရက်လွတ်တော်အမတ်ဘရက်ရှာမင်းကရောဘတ်မူလာရဲ့အစီရင်ခံစာမှာဝင်ရောက်နောက်ရှက်ဆွတ်ဖက်မှုတွေရှိတယ်ဆိုတာကိုဖော်ပြထားတယ်။ဒါပေမဲ့အဲ့ဒီဆွတ်ဖက်မှုတွေကပြစ်မှုကျူးလွန်တဲ့ဆွတ်ဖက်မှုတွေမဟုတ်ဘူးလို့သူကဆိုတယ်။ဒီအစီရင်ခံစာထဲမှာပြစ်မှုကျူးလွန်ရရောက်တဲ့ဟန်တားနောက်ရှက်တဲ့လုပ်ရည်တွေရှိတယ်ဆိုတာကိုလည်းဖော်ပြထားတယ်လို့ဆိုပါတယ်။ဒီမိုကရက်အထက်လွတ်တော်အမတ်နောက်တူးဖြစ်တဲ့ဘော့ဘ်ကေစီကလည်း2016ခုနှစ်ရွေးကောက်ပွဲကိုရုရှားကဝင်မိတိုက်ခိုက်ခဲ့တယ်ဆိုတာကိုကျွန်တော်တို့သိထားပြီးပြီး ဒီချက်ကမပြောင်းလဲတဲ့အချက်တစ်ခုဖြစ်တယ်။တမရထရမ့်နဲ့သူ့လူတွေကရုရှားရဲ့တိုက်ခိုက်မှုကိုကြိုဆိုခဲ့ကြတယ်လို့ဆိုပါတယ်။ Republican ထက်လွတ်တော်မှ James Info ကတော့ Democrat တွေကတမရထရမ့်ကိုတက်တက်မျက်နှာပြက်အောင်ဆွဆွဲနေကြတာဖြစ်တယ်။ရွေးကောက်ပွဲကာလမှာဘာမှနှောက်ယှက်တာဟန်တာတာတွေမရှိဘူးလို့ဆိုပါတယ်။အထူးဆုံးသစ်ဆေးမှု Robert Mueller ကတော့သူ့ရဲ့အစည်းအခမ်းချက်ထဲမှာတမရထရမ့်ကတရားဥပဒေကိုနှောက်ယှက်ဟန်တာမှုတွေချိုးဖောက်ကျူးလွန်မှုတွေရှိမရှိဆိုတဲ့သုံးသပ်ချက်မျိုးကောက်ချက်ချတာမျိုးတော့ရေးမထားပါဘူ
းကိုကျော်အောင်လွင်ပြောပြသွားတာပါအခုကချင်မြစ်စုံစီမံကိန်းဘက်ကိုအလှည့်ပေးပါမယ်ရှင်ကချင်ပြည်နယ်မြစ်စုံစီမံကိန်းကိုအပီးတိုင်ရက်ဆိုင်ပေးဖို့မြန်မာခေါင်းဆောင်တွေနဲ့တရုတ်အစိုးရကိုမြန်မာကက်သလစ်ကာရီနဲ့ယဟန်အမတ်ချားလ်စ်မောင်ဘိုကမြစ်တိုင်ရက်ခံလိုက်ပါတယ်ဒီအတော်တွင်အမေရိကန်ရောက်မြန်မာနိုင်ငံသားတွေကလည်းမြစ်စုံစီမံကိန်းဖြတ်သိမ်းပေးဖို့ဝါရှင်တန် DC ကတရုတ်တန်ယုံမြန်မာတန်ယုံတွေရှေ့မှာဒီကနေ့တောင်းဆိုဆန်ဖို့စီစဉ်နေပါတယ်ဒီအကြောင်းကိုညံဝင်းအောင်ပြောပြမှာပါရှင်
မြန်မာကက်သလစ်ကာဒီနယ်ယဟန်အမတ်ချားလ်စ်မောင်ဘိုကမြစ်စုံစီမံကိန်းအပီးတိုင်ရက်ဆိုင်ပေးရေးနဲ့ပတ်သက်လို့မြန်မာခေါင်းဆောင်တွေကိုဇန်နဝါရီလထဲမှာစာရေးသားမြစ်တာရက်ခံခဲ့ပြီးနောက်အခုတခါပြီးခဲ့တဲ့တနင်္လာနေ့ကမြန်မာသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့စီကိုထပ်ပြီးစာရေးသားမြစ်တာရက်ခံခဲ့ပါတယ်ဖေဖော်ဝါရီလထဲမှာတော့တပ်မတော်တာဝန်ရှိသူတွေကမြစ်စုံနဲ့ပတ်သက်လာရင်မြန်မာလူထုရဲ့ခံစားချက်ကိုထဲသွင်းစဉ်းစားသွားမှာဖြစ်တယ်လို့တုတ်ပြန်ပြောဆိုခဲ့တာကိုအားရကျေနပ်ပြီးကြောင်းကာဒီနယ်ချားလ်စ်ဘူကပြောပါတယ်မြန်မာကောင်းဆောင်တွေအပြင်တရုတ်အစိုးရစီကိုလည်းမြစ်စုံစီမံကိန်းကိုအပီးတိုင်ရက်ဆိုင်ပေးဖို့တရုတ်ဘာသာစကားနဲ့မြစ်တာရက်ခံစားတစ်စောင်းကိုချားလ်စ်ဘူက AP 15ရက်နေ့ကပြောပို့ခဲ့ပါတယ် AP 19ရက်နေ့စံတရက်နေ့မှာတော့ကာဒီနယ်ချားလ်စ်ဘူကဗီဒီယိုသတင်းစကားထုတ်ပြန်ပြီးမြေဆုံစီမံကိန်းနဲ့ပတ်သက်တဲ့သူ့ရဲ့စိုးရိမ်ချက်ကိုအခုလိုတိုက်တွန်းပါတယ
် We are deeply concerned and worried. There are signs that extreme pressure is brought on our leaders to restart the Missong Dam.
အခုဆိုရင်မြေဆုံဆဲစီမံကိန်းပြန်ဆဖို့မြန်မာခေါင်းဆောင်တွေပေါ်မှာကြီးမားတဲ့ပြည်အားတွေရှိလာတာကိုသတိပြုမိပါတယ်။တန်းနဲ့ချီတဲ့ပြည်သူတွေရဲ့ဘဝရှင်သန်ရေးဆုံးပါနိုင်တဲ့အတွက်ကြောင့်မို့လို့စိုးရိမ်ပူပန်မိတာပါ။တဘောပဝင်ကျင်ရောစီးပွားရေးအရာပါကပ်ဘေးဆိုင်မဲ့သဘောမျိုးပစ္စည်းဆုံးရှုံးမှုတွေကြုံရမယ်ဆိုတော့ကိုတိတ်ပံပညာရှင်တိုင်ဝိုင်းကခံမှန်းထားပြီးဖြစ်ပါတယ်။အိမ်နီးချင်းဖြစ်တဲ့တရုတ်နိုင်ငံဟာမဟာအင်အားကြီးနိုင်ငံတစ်ခုဖြစ်သလိုမြန်မာနိုင်ငံရဲ့အရေးပါတဲ့မဟာမိတ်နိုင်ငံလည်းဖြစ်ပါတယ်။မြစ်ဆုံစီမံကိန်းကိုရပ်တန့်လိုက်ခြင်းအပြင်တန်ပေါင်းများစွာသောမြန်မာပြည်သူတွေရဲ့ဘဝနဲ့ကောင်းကျိုးကိုဆောင်ကျဉ်ပေးနိုင်မှာပါ။ချမ်းသာတဲ့တရုတ်နိုင်ငံအနေနဲ့ဆင်းရဲတဲ့မြန်မာပြည်သူတွေကိုနီးလန်းမျိုးစုံနဲ့ကူညီနိုင်လိမ့်မယ်လို့ယုံကြည်ပါတယ်။
မြစ်စုံစီမံကိန်းကြောင့် ARD မြေကြောကြီးတစ်ခုလုံးပြတ်တုံးရမယ့်အခြေအနေကိုရင်ဆိုင်ရမှာဖြစ်ပြီးဒီမြစ်ကိုမိခိုလုတ်ကင်စားတောက်နေကြတဲ့ပြည်သူတွေရဲ့ဘဝကိုငဲညာစေလိုကြောင်းစီမံကိန်းနဲ့သက်ဆိုင်သူအလုံးကိုကာဒီနယ်ချားလ်စ်ဘိုကထပ်မံမေတ္တာရက်ခံလိုက်ပါတယ
် Our hearts are burdened with the impending risk to millions. We plead with all the stakeholders to stop the dam once and for all.
တမောင်များစွာသောပြည်သူတွေရင်ဆိုင်ရမယ့်ဘေးဒုက္ခအတွက်တွေးတောပြီးတော့ကျွန်တော်တို့အားလုံးစိတ်မချမ်းမမြေ့စိုးရင်တော့ကရောက်နေရတာကြောင့်ဒီမြေဆုံစီမံကိန်းကိုအပီးတိုင်ရက်ဆိုင်ပေးဖို့စီမံကိန်းနဲ့သက်ဆိုင်တဲ့တာဝန်ရှိသူအားလုံးကိုအထူးမြတ်တာရက်ခံလိုက်ရပါတယ်ကျွန်တော်တို့ရဲ့စစ်တပ်တာဝန်ရှိသူတွေအစိုးရခေါင်းဆောင်တွေဟာဆင်းရဲနေတဲ့မြန်မာပြည်သူတွေရဲ့အကျိုးစီးပွားကိုအလေးထားစဉ်းစားပေးမယ်ဆိုတာလည်းယုံကြည်ပါတယ
်အခုလိုမြန်မာနိုင်ငံရဲ့အထင်ကြီးဘာသာရေးခေါင်းဆောင်ကာဒီနယ်ချားလ်စ်ဘိုကမြတ်တာရက်ခံလိုက်တယ်လို့ပဲအမေရိကန်ပြည်ထောင်စုမှာရှိကြတဲ့မြန်မာနဲ့တိုင်းသားတွေကလည်းမြေဆုံစီမံကိန်းဖြတ်သိမ်းပေးဖို့ AP 19ဒီကနေ့မှာဝါရှင်တန် DC ကတရုတ်တန်ယုံနဲ့မြန်မာတန်ယုံတွေကိုတွားရောက်တောင်းဆိုကြမယ်အကြောင်းဆန္ဒပြပွဲစီစဉ်သူတွေကတူဦးဖြစ်တဲ့ UM2 အောင်က VOA ကိုပြောပါတယ်။နံ
ပါတ်1ချက်ကျွန်တော်တို့ဒီသဘာဝပတ်ဝန်းကျင်ချိန်သိမ်းရေးဒီဥစ္စာကိုကျွန်တော်တို့ဦးစားပေးတယ်။နောက်တစ်ချက်ကတော့ဒီဆယ်လုံးကြာတဲ့မြန်မာနိုင်ငံမှာစီဗီဗီသားတွေတိုးတက်ရောက်မှုဖြစ်ဖြစ်ဘဝမခံစားရဘူး။နောက်တစ်ချက်ကဒီဆယ်လုံးကျားဖြစ်တကယ်လို့ဆယ်တို့ပြတ်သွားမယ်ဆိုလို့ရှိရင်ပထမဆုံးကျန်ဆိုင်မှာကျွန်တော်ကချင်ပြည်နယ်မြစ်ကြီးနားမြို့ကကချင်ပြည်သူပြည်သားတွေပြည်တွင်းထံတိုင်းခံစားရမှုရှိပါတယ်လို့ဒါကြောင့်မလို့အဲ့ဒါကိုလုံးဝအပြေးပိုင်ချက်သိမ်းဖို့ရန်တောင်းဆိုစာဖြစ်ပါတယ်လို့
မြစ်စုံစီမံကိန်းကိုဆေးဆိုးရလက်ထက်မှာသဘောတူခဲ့ပြီးမြစ်စုံကထွက်လာမဲ့လျှက်စစ်ကိုတရုတ်နိုင်ငံက90ရာခိုင်နှုန်းရရှိမှာဖြစ်ပေမဲ့မြန်မာနိုင်ငံကတော့10ရာခိုင်နှုန်းသာရမှာဖြစ်တယ်လို့အများကနားလည်ထားကြပါတယ်မြေဆုံကိုအကောင့်ထဲပေါ်ခဲ့ရင် ARD မြကြောင်းတစ်လျှောက်အပြောင်းလဲတွေဖြစ်လာမှာဖြစ်ပြီးမြစ်ကိုမိခိုလုတ်ကင်နေသူတွေရဲ့ဘဝထိခိုက်စေမယ်လို့ပညာရှင်တွေကထောက်ပြနေတာပါမြေဆုံဆဲနဲ့တိမ်မွေးတဲ့နေရာမှာအခုထိလှုပ်ရှားနေစေသခိုင်းငလျင်ပြက်၍ကြောကြီးရှိတာကြောင့်ဒီရေကာတာသာကျိုးပေါက်ခဲ့ရင်အသက်ပေါင်းများစွာဆုံးရှုံးနိုင်ကြောင်း ဘူမိပညာရှင်တွေကသုံးသပ်ထားကြပါတယ်
။ကိုညာဝင်းအောင်ပြောပြခဲ့တာပါရှင်။ဝါပြည်သွေးစည်းညီညွတ်ရေးပါတီဟာတနိုင်ငံလုံးအပြည့်အရရေးသဘောတူစာချုပ်လက်မှတ်ရေးထိုးရေးမှာအစိုးရနဲ့သဘောထားကွဲလွဲမှုအနေငယ်ရှိနေကြောင်းနဲ့တက်မတော်တစ်ခုတည်းထားရှိရေးကိုလည်းနိုင်ငံရေးအာမခံချက်တွေအပြည့်အဝရရှိမှဆုံးဖြတ်နိုင်မှာဖြစ်တဲ့အကြောင်းမနေ့ကပန်ဆက်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာUWSP ရဲ့ဒုဥက္ကဋ္ဌကပြောပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပန်ဆက်မြို့မှာကျင်းပတဲ့ဝါပြည့်သွေးစည်းညွှန်ရေးပါတီ UWSP UWSA ရဲ့အင်ဂျင်ရေးတည်ဆောက်မှု230ပြည့်အခမ်းအနားပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ UWSP ရဲ့ဒုဥက္ကဋ္ဌဦးကျော်ကောင်အန်ကပြောဆိုလိုက်တာဖြစ်ပါတယ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA နဲ့ပတ်သက်တဲ့သူတို့ရဲ့သဘောထားကိုဦးကျော်ကောင်အန်ကပြုတ်ပါသာစကားနဲ့ပြောဆိုပြီးပြည်ပဆက်ဆံရေးဌာနကတာဝန်ခံဦးအာမီကအခုလိုဘာသာပြန်ပြောဆိုပါတယ
်关于这个 NCA 的问题啊我们瓦邦也是这个跟这个政府方面有一些分歧
အဲ့ဒီ NCA နဲ့ပတ်သက်တော့ကျွန်တော်တို့ကအစိုးရနဲ့သဘောထားကွဲလွဲမှုတချို့နေရာပါရှိသဘောတချို့ policy ဟာဟို NCA ထူးမယ်ဆိုရင်ကျွန်တော်တို့လည်းကန့်ကွက်မှုမရှိပါဘူးဒါပေမဲ့အဲ့ဒီ NCA ဆိုတာဒီနှစ်ပေါင်း30ကြာလာတဲ့ကာလမှာကျွန်တော်တို့ဟာအစိုးရနဲ့တိုက်ပွဲမရှိခဲ့တော့မရှိခဲ့ပါဘူးဆိုတော့ကျွန်တော်တို့က NCA ထူးဖို့သဘောထားတော့ဝယ်လို့ရှိတယ
် NCA လက်မှတ်မထိုးခြင်းရဲ့အဓိကအချက်ကိုအခုလိုဆက်ပြောပါတယ
်我们瓦邦在这个问题上跟政府一直这个有这个不同的看法
ဘာကြောင့်လဲဆိုရင်ဦးသိန်းစင်အစိုးရကကျွန်တော်တို့ကတိပြီးခဲ့ကျွန်တော်တို့တာမန်ထားတဲ့အတိုင်းကိုကျွန်တော်တို့ဆောင်ရွက်လိုက်ရင်ဥပမာပြည်ထောင်စုပြည်နယ်အစ်စ်ကိုနင်းချမ်းရေးလို့တာမန်ထားတဲ့အဲ့ဒီစာချုပ်ပေါ်မှာချုပ်စုပြီးရင်ကျွန်တော်တို့ဒါရိုက်ဟိုနိုင်ငံရေးကိုဆွေးနွေးပြုရပြီးအခြားသောစာချုပ်ကိုလူလာတော့ဖို့ဆိုတော့ကတိပေးခဲ့ပြီ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ရဲ့စိတ်ထဲမှာအံ့အားရှိတာ။ရှေ့ရဲ့အစိုးရကလည်းကျွန်တော်တို့နဲ့ဆွေးနွေးထားတဲ့ဒီလေထားတဲ့ဟာဒီနောင်တက်လာတဲ့အစိုးရအဲ့ဟာကအိမ်မှာပြုတ်နေတယ်ကျွန်တော်တို့မှာတန်တရာရှိပါတယ်
တမရတခုတည်းထားရှိရေးအပေါ်သဘောထားနဲ့ပတ်သက်လို့မင်းမြန်းရာမှာဥကျော်ကောင်အန်ကအခုလိုဖြေကြားပါတယ
်တနိုင်ငံဟာတမတော်တခုပဲစီစီရရတယ်ဆိုတော့ကျွန်တော်တို့လည်းသဘောပေါက်တယ်နားလေတယ်ဖြစ်လဲဖြစ်တည်တယ်ဒါမှကျွန်တော်တို့နိုင်ငံရဲ့တမိုင်းကြောင့်တိုင်းရင်းသားရဲ့ပြည်ထနာကြောင့်ဥမာလူတိုက်အင်အားမရှိတဲ့နေမြေမှာတိုက်အင်အားမရှိတဲ့တိုင်းရင်းသားဒါမှမဟုတ်ရင်တိုက်အင်အားနေတဲ့တိုင်းရင်းသားထဲမှာဟုလက်ရှိနိုင်ငံတော်နဲ့အစိုးရနဲ့တခုခုမပြည်လေလို့ရှင်ဒုဒုဝတိုက်ခံရပြီဒုဒုရဲ့အမခံချက်မရှိတော့ကျွန်တော်တို့တပ်ကိုတိဆောက်ထားတာတော့ကျွန်တော်တို့ကိုလူထုကိုကိုကာကွယ်နိုင်ဖို့ကိုလူမျိုးကိုကိုကာကွယ်နိုင်ဖို့ရှောင်ရှောင်နိုင်ဖို့ကျွန်တော်တို့တပ်တည်ထောင်ထားတယ်ကျွန်တော်တို့အစိုးရကိုတိုက်မှာမဟုတ်ဘူးပြောရင်ကျွန်တော်တို့ကတအင်းမဟုတ်သေးဘူးလေတအင်းမဟုတ်တော့ဆွေးနွေးတဲ့ကာလမှာမပြည်လေလေကိစ္စတွေရှိတယ်တကယ်လို့ဒါပြည်လေသွားလို့ရှိရင်ကျွန်တော်တို့တတ်တီဆောက်မှုမလူလားဘူးလက်နဲ့ကြိုက်ဖို့မလူလားဘူးအဲ့ဒီလက်နဲ့ဝယ်လဲငွေနဲ့တတ်ကိုတီဆောက်လဲငွေကိုလူထုပေါ်မှာကိုမျှတုံးရင်ဒေတာနဲ့လူထုရဲ့အကျိုးရပူပြီးမှကောင်းတယ်ဒါမှမဟုတ်ကျွန်တော်တို့နေနေမိတ်အရာနဲ့နိုင်ငံရေးကြောင့်ကျွန်တော်တို့ရဲ့ခွင့်အရေးကိုတန်းတူကမဟုတ်သေးလဲကြားမှာဒါကြောင့်မလို့ကျွန်တော်တို့တတ်တည်ဖွဲ့စည်းထားတာတကယ်လို့တရေရဲ့နဲ့နိုင်ငံရေးကြောင့်ဒီအားလုံးပြည်တွေသွားလို့ရှိရင်အဲ့ဒီချိန်မှာကျွန်တော်တို့ပြန်စဉ်းစားမယ်ဘယ်လိုလုပ်တင်တယ်နိုင်ငံရဲ့အကျိုးရှိအောင်ဘယ်လိုလုပ်မယ်ဆိုတော့အဲ့ဒီချိန်မှာပြန်စဉ်းစားမယ
်ဒေတာရင်းတိဆောက်ရေးလုပ်ငန်းအတွက်တက်ထုနဲ့ရာဘာစီးပွားရေးကုမ္ပဏီတွေရဲ့ရင်းနှီးမြှုပ်နှံမှုတွေကနေဗန်နံငွေရရှိကြောင်းနဲ့ကလေးစစ်သားတုံးဆွဲမှုမရှိတယ်လို့မွေးစေဝါထုတ်လို့ရောင်းချတာမရှိကြောင်းလည်းထည့်သွင်းပြောကြားခဲ့ပါတယ်
ကိုမိုးစောပြောပြသွားတာပါရှင်အခုအိန္ဒိယရွေးကောက်ပွဲကိုအလှည့်ပေးပါစေ အိန္ဒိယဆိုရအုပ်ချုပ်တဲ့ကက်ရှမီးယားပြည်နယ်မှာအထွေထွေရွေးကောက်ပွဲဒုတိယအဆင့်အတွက်ပြည်သူတွေမနေ့ကြာသပတေးနေ့ကစပြီးတော့မဲပေးနေကြပါတယ်။အိန္ဒိယရွေးကောက်ပွဲအတွက်မဲပေးပိုင်ခွင့်ရှိသူတန်150ကျော်ရှိပြီးကက်ရှမီးယားဒေသအပါဝင်နိုင်ငံတော်ဝန်ကပြည်နယ်12ခုရဲ့လွှတ်တော်ကိုယ်စားလှယ်အမှတ်နေရာ90ရာခိုင်နှုန်းကျော်အတွက်မဲပေးနေကြတာဖြစ်ပါတယ်။လက်ရှိအိန္ဒိယမှာကျင်းပနေတဲ့ရွေးကောက်ပွဲတွေမှာလူငယ်တွေရဲ့အခန်းကဏ္ဍအရေးကြီးတဲ့နေရာကနေပါဝင်ပါတယ်။လူငယ်တွေဘာကိုမျှော်လင့်ထားကြပါသလဲ။ AP သတင်းဆောင်မကိုအခြေခံပြီးမတ်မြသစင်အောင်ကပြောပြပေးပါရှင
်။ဟုတ်ကဲ့ပါ။အိန္ဒိယနိုင်ငံမှာကလူဦးရေ3ပုံ2ပုံကအသက်35နှစ်အောက်ရှိတဲ့လူတွေဖြစ်ပြီးမဲဆန္ဒရှင်15သန်းကျော်ကအသက်18နှစ်နဲ့19နှစ်အရွယ်ပထမဆုံးအကြိမ်မဲပေးကြတဲ့လူငယ်တွေဖြစ်ပါတယ်။ဒါကြောင့်ဒီလူငယ်တွေရဲ့ဆန္ဒမဲတွေကရွေးကောက်ပွဲရလဒ်ကိုအနေထားအမျိုးမျိုးပြောင်းသွားစေနိုင်ပါတယ်။အပြောင်းလဲတစ်ခုဖြစ်ဖို့အတွက်ဆန္ဒပြင်းပြနေကြတဲ့စိတ်မရှိတော့တဲ့အိန္ဒိယလူငယ်တွေဟာအရင်မျိုးဆက်တွေကလူဆက်အနေအမြင့်ခွဲခြားတာတွေနဲ့ဘာသာရေးခွဲခြားမှုတွေကိုတိတ်အလေးမထားကြတော့ပါဘူးသူတို့အာယုံဆိုင်လာကြတာကကြောင်းပြီးရင်အလုပ်ရဖို့တန့်ရှင်းပြီးလေကောင်းလေတန်းရတဲ့မြို့ပြပတ်ဝန်းကျင်မှာနေထိုင်ခွင့်ရဖို့ကမ္ဘာစီးပွားရေးဈေးကွက်မှာဝင်ရောက်ရှင်ပြိုင်မှုနဲ့အမျိုးသမီးတွေရဲ့လုံခြုံရေးစတာတွေပဲဖြစ်ပါတယ်အင်ဂျင်နီယာကျောင်းသားတဦးဖြစ်တဲ့မာယက်သာခါကကျောင်းပြီးရင်သူတင်ယူထားတဲ့ဘာသာရပ်နဲ့အလောက်ကင်အလုံးအလောက်မရှိမှကိုစိုးရိမ်ပူပန်နေသူပ
ါဘေရိုဇဂါရီအိန္ဒိယမှာဘဟုတ်ဇာဒါဟဲကျွန်ကီယဟပေအိန္ဒိယမှာဂျစ်နေဘီအင်ဂျင်နီယာ
အခုအလုံးလည်းမဲ့ပြဿနာကစိတ်ကြီးမားနေတာပါအိန္ဒိယမှာကျောင်းပြီးလို့အလုံးမရတဲ့အင်ဂျင်နီယာတွေအများကြီးရှိနေပါတယ်သူတို့အတွက်အလောက်ကင်အလုံးလောက်မရှိတာပ
ါစိတ်ပညာကျောင်းသူတူဖြစ်တဲ့ဘာဒါခါဘန်ဒါကဒေးလီမြို့မှာလီဒူးညဉ့်ဉန်းနေတာနဲ့ပတ်သက်ပြီးတော့စိုးရိမ်နေပါတယ်
I am looking for out for an issue that no government is actually talking about that is pollution.
လောက်ရေးကြည့်ရဲ့ကိစ္စကိုဆွေးနွေးဖို့စိတ်ကူးတာမှမရှိကြအောင်။ကျမဒေးလီမှာတက်တလုံးနေလာတာစိတ်လည်းလည်းမတောက်ဘူး။ဒါတော့မှအဆုပ်တွေအခုမကောင်းတော့ဘူးလေ။လူတို့ညဉ့်ဉန်းတာနဲ့ပတ်သက်ပြီးတော့ပညာပေးတာတွေလုပ်ဖို့လိုနေပါပြီ
။ဒေးလီမျိုးရဲ့လမ်းတွေမှာအမျိုးသမီးတွေအတွက်လုံခြုံမှုမရှိတဲ့အပေါ်မှာလူငယ်တွေအကြားစိုးရိမ်မှုတွေရှိနေတဲ့အကြောင်းဗန္ဒာရေးနဲ့ငွေကြေးစီမံခန့်ခွဲမှုပညာအကြောင်းသူကာဗီတာစရီဗာစတာဗာကအခုလိုပြောပါတယ်။
जो सबसे बड़ा इशू दिल्ली में होता है वो है गर्ल्स की सेफ्टी का
दिल्ली में တကယ်စိုးရိမ်ရတာကအမျိုးသမီးတွေရဲ့လုံခြုံရေးပါ။ရာနှုန်းပြည့်လုံခြုံမှုကိုပြောတာပါ။ဒေးလီရဲ့လမ်းတွေမှာညဘက်အမျိုးသမီးတွေအန်ဒီယာကင်ကင်သွားနိုင်တာကိုလိုချင်ပါတယ်ရှင်
။ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးလက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီအပေါ်လူငယ်တွေရဲ့သဘောထားကရောဘယ်လိုရှိပါသလဲ။စိတ်ပညာကျောင်းသူမော်နီကာဒါလတ်ပြောတာကတော့
Modi has done a lot definitely to help us establish ourselves globally and even in UN and you know
Modi ka anya ji lou pe nai le tu ba tu ka naingan dui anya ji ko le twa pi lo India ko ati mat pyu bo chou sa ka de aku so India ma siman gain dui la lou ja bo le sait win za ni ja bi ka ba ma yo kula tamaka ma ba India ko ati mat pyu ni ya ba bi da ri a lo Modi chaung ma
YouTube vlogger တယောက်ဖြစ်တဲ့ Rajan Var Sin Luthra ကတော့ဘယ်အစိုးရပဲတက်တဲ့ပြည်သူတွေစီးရဲငံ့မှုနေတဲ့ပြဿနာကိုဖြေရှင်းပေးစီခြင်းတယ်လို့ပြောပါတ
ယ် I'm not a Modi fan or I'm not a Rahul Gandhi or Kejriwal fan but
ကျွန်တော်က Modi ကိုထောက်ခံအားပေးတဲ့သူလည်းမဟုတ်တလို့တိုက်ခံ Rahul Gandhi ကိုလည်းထောက်ခံသူမဟုတ်ပါဘူးဘယ်သူပဲအနိုင်ရရပထမဆုံးလို့ရမှာကစီးရဲသားတွေကိုကြည့်ရမှာပါဒီလောက်များနေတဲ့စီးရဲသားတွေအတွက်တခုခုလှုပ်ပေးဖို့လိုနေပါပြီ
လူဦးရေတက်တက်သမ3ဘီလီယံလောက်ရှိတဲ့အိန္ဒိယနိုင်ငံမှာမဲပေးပိုင်ခွင့်ရှိသူတန်း900လောက်ရှိပါတယ်။ဧပြီလ17ရက်ကရွေးကောက်ပွဲတွေကိုစတင်ခဲ့တာဖြစ်ပြီးသတင်း6ပတ်လောက်အဆင့်အဆင့်ကျင်းပသွားမယ့်အိန္ဒိယနိုင်ငံရွေးကောက်ပွဲတွေအတွက်ပထမအဆင့်နှုန်းကတော့မဲဆန္ဒရှင်တန်း140ကျော်မဲပေးခဲ့ကြပါတယ်။အိန္ဒိယနိုင်ငံတဝန်းရွေးကောက်ပွဲတွေမေလ19ရက်နေ့မှာအဆုံးသတ်မှာဖြစ်ပြီးရလဒ်ကိုမေလ23ရက်နေ့မှာကျင်းပမှာဖြစ်ပါတယ်ရှင်။
မမြသစင်အောင်ပြောပြသွားတာပါရှင် VOA American တန်ရဲ့တောက်ကြနေမနေ့ခင်းစီစဉ်တွေနှာစင်နေကြရတာဖြစ်ပါလေရှင
် VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American အတန်ရဲ့တောက်ကြနေမနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48လိုင်းလမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းအစီအစဉ်တွေထဲမှာတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာနဲ့ကျမ်းမာရေးကဏ္ဍမှာနားဆင်ရမှာက
ကျောင်းသားတဲ့နေရာတွေဖြစ်ရတဲ့ကျောင်းရင်းတွေကအသီးမဟုတ်ပင်နဲ့အကောင်မှလည်းအနာလေးဖြစ်ပြီးတော့ဖြစ်တာရှိတယ်။ဒါမှမဟုတ်လို့ရှိရင်အကောင်ကင်ဆာတို့အသီးကင်ဆာတို့ရှာရင်းကင်ဆာတို့အဲ့လိုကင်ဆာကြောင့်ဖြစ်နေတယ်။ဒါမှမဟုတ်ရှိရင
်လက်ချောင်းနာတဲ့အကြောင်းရင်းမျိုးမျိုးနဲ့ကာကွယ်ကုသမှုတွေအကြောင်းနားနှာခေါင်းလည်ချောင်းအထူးကုဆရာဝန်ဒေါက်တာသိန်းထွန်းရဲ့ပြောပြချက်ကိုနားဆင်ရမှာပါ။အဲဒီနောက်တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းနားဆင်ကြားရဖို့ရှိပါရဲ့ရှင်။ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးတော့ဒေါ်လှလတန်စီစဉ်ပို့ချပေးနေတဲ့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာကြရအောင်ပါရှင
်။ဒီနေ့မနေ့တွေ့တင်ပြမယ့် Idiom အသုံးကတော့
To get cold feet.
So la be phit par de. Salung paung ga T-O-2-G-E-T get. To get ga yura. C-O-L-D cold ga eda. F-E-E-T feet ga che dao. So ro. Sakwai thulung ye long gao dewe ga ro. Che dao eda bo shi. Di dong sin te la ra ga ro. Tekre taong chao ya nga gu ga. Lombard zagabo nga ni lu. Dicho tu de di lo ga so ja ba de. Pekaza re lu ga phe shong lu. Pasam shi ro bu.ဖေးပိုင်းကထွက်ချင်ပြီးဆိုသူခြေထောက်တွေအေးနေပြီလို့စင်ကြေးပေးလေရှိတယ်လို့ဆိုပါတယ်။ဒါကြောင့်မို့လေ to get cold feet ကတခုခုလောက်တော့မဲအဲ့ဒီအလုတ်ကလည်းခက်မဲသူ့တွေအန္တရာယ်ရှိမဲဒုက္ခရောက်စေမဲဆွံ့ရမဲဆိုရင်လောက်ခဏီမှာမလုတ်ရဲတော့လို့မလုတ်ဖဲနေတာကို to get cold feet လို့ရည်ညွှန်းပြောတာဖြစ်ပါတယ်။တကယ်ကြော်လေကျမတို့လူသားတွေနေနဲ့တခုခုအရေးစွန်ပြီးလောက်ရမဲဆိုရင်ခြေရည်လက်တွေအေးစမြဲဆိုတာလေတော်တော်ရှိများသိပါဖဲရှုံပြီးဖဲသမားကဖဲပိုင်းကမထွက်ဖဲဆက်ပြီးရိုက်နေမယ်ဆိုရင်သူ့မှာပြဿနာဖြစ်မှာဆိုတော့လန့်လို့ကြောက်လို့ဒီစင်ကြီးပြောတဲ့အဓိပ္ပာယ်ဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The groom got cold feet before his wedding day and decided to cancel the ceremony
သူတို့သားကမင်္ဂလာဆောင်မရဲ့မတိုင်ခင်ကြောက်သွေးဝင်လာပြီးမင်္ဂလာမဆောင်ရတော့လို့အခါနာကိုဖျက်သိမ်းဖို့ဆုံးဖြတ်ခဲ့တယ်လို့ထိပ်ပြရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The groom got cold feet before his wedding day and decided to cancel the ceremony.
ကြောက်သွေးဝင်လာပြီးနီးမှလုပ်ရမယ့်ဟာကိုမလုပ်ရဲပဲမလုပ်ဖဲနေတယ်ဆိုရင်ဘယ်လိုပြောမလဲ?
To get cold feet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာဒန်စီစဉ်တင်ဆက်ပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ရတာပါရှင်ဒီအင်္ဂလိပ်သင်ခန်းစာအစီအစဉ်တွေကို burmese.voanews.com မှာလည်းအချိန်မရွေးနှားဆင်လေ့လာနိုင်ပါတယ်ရှင်
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့
VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါရှင
်။ VOA ရဲ့တောက်ကြနေမနေ့ခင်စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်။အခုကျမ်းမာရေးခန္ဓာအလှည့်ကြလာပါပြီ။ဒီတစ်ပတ်မှာတော့လေချောင်းဘာကြောင့်နာတယ်လဲဆိုတော့လေချောင်းနဲ့ဆိုင်တဲ့ကျမ်းမာရေးဆိုင်ရာဗဟုသုတအပိုင်း1ကိုနာဆင်ရမှာပါလေချောင်းနာတာဟာရာသီပြောင်းနာကြောင့်အပြင်အစားအသောက်အနေထိုင်တွေနဲ့လည်းဆက်ဆက်ပြီးမြန်မာနိုင်ငံမှာအဖြစ်များပါတယ်လေချောင်းနာရတဲ့အကြောင်းရင်းတွေနဲ့ဘယ်လိုကာကွယ်နိုင်သလဲဆိုတာတွေကိုနာနှကောင်းလေချောင်းအထူးကဒေါက်တာသိန်းထွန်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့နားထောင်လေကြောင်းသူခုဆရာဝန်ကြီးဒေါက်တာသိန်းထွန်းခင်ဗျာကျွန်တော်တို့ဒီလေကြောင်းနာတဲ့ပြဿနာကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာ
ဟုတ်တယ်ကျွန်တော်ဒီမှာကတော့လေကြောင်းနာတာကတော့ကျော်လေးဖြစ်များပါတယ်ဟုတ်ရာသီဥတုအပြောင်းလဲတွေကလည်းကျွန်တော်ဒီမှာဖြစ်တာညားတယ်နောက်တစ်ခုကအစားအသောက်လေအနေထိုင်ရလဲအဲ့ဒါလည်းအားလုံးပတ်သက်တဲ့ဆိုတော့လေကြောင်းနာတာကျော်ဖြစ်နေကြပါတယ်ကျွန်တော်နားနှာခေါင်းလေကြောင်းဆရာဝန်ကြီးပြောမှာဘူးဒီရိုးရိုး GPC ကန်းတို့ဒါမှမဟုတ်ကျွန်တော်တို့ဒီနားနှာခေါင်းလေကြောင်းဆီဥ်မှာဆိုလို့ရှိရင်လည်းတော်လာပြကြပါတယ
်ဟုတ်ကဲ့ဆရာကြီးအခုလို့ဒီလေကြောင်းနာတာကဘာကြောင့်အဓိကဖြစ်ရလဲဆရာကြီ
းအများဖြစ်တော့ဒီလေကြောင်းနာတာကတော့လေ virus infection ဖြစ်တာများပါတယ် virus infection ကဥပမာဖြစ်တုတ်ခွေးတို့ကတော့ရိုးရိုးဒါမှဖျားတို့ virus infection ဖြစ်ပြီးတော့ကိုယ်လက်ကိုက်တဲ့နှာစီးတဲ့အဲ့ဒီကနေပြီးတော့တစ်ဆင့်ဘက်တီးရီးယား infection ဝင်တာပေါ့နော်အများကြီးတော့အာသီးရောင်တာအာသီးမှာဘက်တီးရီးယားဝင်ဖို့ခက်ဖြစ်ဖို့များတာပေါ့နော
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီလေကြောင်းနာတဲ့ရောဂါဖြစ်နိုင်တယ်လားဆရာ
လေကြောင်းနာတာတနည်းအားဖြင့်ဖြစ်ရတဲ့ကြောင်းရင်းတွေကအာသီးမဟုတ်ပင်နဲ့အာခေါင်မှလည်းအနာလေးဖြစ်ပြီးတော့ဖြစ်တာရှိတယ်ဒါမှမဟုတ်လို့ရှိရင်အာခေါင်ကင်ဆာတို့အာသီးကင်ဆာတို့ရှာရင်းကင်ဆာတို့အဲ့လိုကင်ဆာကြောင့်ဖြစ်နိုင်တယ်အမှုရှိအခုနောက်ပိုင်းကလေးတွေလေ 50 years ဆိုရလေသုံးသနာပေါ့ကလေးတွေသုံးသနာကြောင့်လဲအာခေါင်ကြောင့်တတ်တယ်ပေါ့နော်လက်ကြောင့်နာတယ်နောက်ဆုံးကတော့အာခေါင်ကတစ်ခါတည်းထိခိုက်ရှာနာတယ်များတယ်ဗျာဥပမာအယူဆတာတော့တစ်ခုခုဗါလဲတစ်ခုစားတာမှရှာသွားတာဖြစ်ဖြစ်နေဖြစ်တတ်တယ်အာခေါင်တစ်ခုထိုးမိရင်ဖြစ်တတ်ပါတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောရှိသေးလားဆရာကြီ
းအော်တန်အိုးရောင်နာကတော့ခုနပြောလို့အာခေါင်ရောင်နာပြီးတော့ဆက်တဲ့အောက်ကိုဆင်းသွားတော့ပါနော်။နောက်ဆက်တွေပူဖြစ်သွားတဲ့အလေချောင်းဘက်ကိုဆင်းသွားတော့ပါနော်။လေပြုံဘက်ကိုဆင်းသွားလို့ရှိရင်တော့လေပြုံဘက်အတန်အိုးပါနော်။အတန်အိုးရောင်တာဖြစ်တာပါ
။ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုလိုဒီဖြစ်ရတဲ့အကြောင်းရင်းအများကြီးရှိတဲ့အတွက်ကာကွယ်နိုင်တဲ့အနေအထားကရောဘယ်လိုရှိလဲဆရာကြီး
။ဒီရိုးရိုးတုတ်ကွေးတို့အသီးရောင်နာတို့ဖြစ်တဲ့ဟာကိုကာကွယ်ဖို့ကတော့ဖြစ်လေဖြစ်တာရှိတဲ့အချိန်ဒီမှာလေကိုခုခုကပထမဆုံးအရေးကြီးပါတယ်အေးမှမယ်စမ်းမစားမယ်ဒါဆိုလို့ရှိရင်တော့ခုကောင်မှုရှိရဆိုရင်တော့ကာကွယ်နိုင်အသင့်အတွင်ပေါ့နော်ဟိုတခါကြလို့ရှိရင်နည်းနည်းလေးဖြစ်ပြီးတော့တချို့တယောက်နှစ်ယောက်ဖြစ်ပြီးတော့ကိုကအနေနဲ့မှန်လိုက်လို့ရှိရင်ခုစီမှာဒီလိုဗိုင်းရပ်စ်ဖြစ်ပြီးတော့လည်းတရက်နှစ်နဲ့ပျောက်သွားတာပါပဲအဲ့လိုနည်းနဲ့ပဲကိုကဘက်တီးရီးယား infection ကာကွယ်နိုင်ပါတယ်နောက်တစ်ခုကတော့အာသီးခန့်ခန့်ရောင်တတ်တဲ့လူတွေကအာသီးဒေးမှာပြည့်ကျဲရတယ်ဗျာအပီဒရက်လို့ယူရှိရင်တစ်ခါပြည့်တယ်ပြီးရင်နောက်တစ်ခါခဏခဏပြည့်ကျတာအဲ့လိုမျိုးလူတွေကြတော့အာသီးကိုဖြတ်ထုတ်ဖို့လိုတဲ့အဆင့်တွေဖြစ်လာတတ်တယ်။အဲ့လိုမျိုးပေါ့နော်။အာသီးရောင်နေအာသီးဘေးမှာပြည့်ကျတယ်။ပြည့်ကျပြီးတော့ဟိုလူတွေအသက်အန္တရာယ်ကိုလေအသက်ရှူပြုံပိတ်တာတို့ရုပ်တရက်လေးပြုံပိတ်တာတို့အဲ့ဒါတွေအများကိုလူအသက်အန္တရာယ်ဖြစ်တဲ့ကြောင့်မလို့အာသီးရောင်နာကိုလည်းတော်တယ်ဘီမဆက်ပါတယ်မနေနဲ့တိတ်ရှာကူးဆိုင်တော့ကုတင်တယ်လို့ပြောချင်ပါ
ဟုတ်ကဲ့ဆရာရေနောက်တစ်ခုကဒီအာခေါင်နာရာနဲ့ပတ်သက်လို့ဆရာအာခေါင်မှာအနာဖြစ်တာပါဆရာနော
်အာခေါင်မှာအနာဖြစ်တာကတော့ commonly ကတော့ virus abscess ulcer လို့ပြောတယ်ဗျာ abscess ulcer ဆိုတာ virus ကြောင့်မလို့သူကအာခေါင်မှာလေအဲအကွက်ကွက်လေးနေအနေဆက်လေးဖြစ်ပြီးတော့လေနောက်ပြီးတော့အနာလေးဖြစ်သွားတယ်အနာလေးကတစ်ခါတည်းအဖြူရောင်အကွက်လေးဖြစ်နေတာပေါ့နော်အဲ့ဒါမျိုးကတချို့တွေက stress ulcer လို့လည်းပြောရကြသူတို့ပြည့်ခွဲပြီးသားလူနာတွေနောက်တချို့တွေကအိမ်နဲ့ဟိုဘာလဲဝေးတဲ့ခါကျဆေးရုံနဲ့တက်နေရတော့သူတို့က stress ခုဖြစ်တဲ့ဆိုတော့ ူအဲ့လိုမျိုးအဆက်လေးဖြစ်တယ်ဒါမှမဟုတ်ရှင်လဲဟောလုံများတဲ့လူလာရေးအဲ့လိုမျိုးဆိုရှင်တော့ခုကကြာတော့ stress အဆက်လေးဖြစ်တယ
်ဟုတ်ကဲ့ဆရာကြီးနောက်ဒီရေခဲရေတောက်တာမျိုးတို့အဲ့ဓာရီရောပတ်သက်မှုရှိလားဆရာကြီ
းဟောအဲ့တော့ကြာတော့တယောက်နဲ့တယောက်နဲ့မတူကြဘူးအချို့တွေကတော့ရေခဲရေတောက်လို့ရှင်အာဒီကြောင်တာဖြစ်စေအားကောင်းကြောင်တာဖြစ်စေအတောင်ကြောင်တာဖြစ်စေအားလုံးဖြစ်တယ်ဒီကေတော့မတည့်နေမှာနော်ကိုယ်ဆင်းစစ်ဖြစ်တာကိုဒီကေကြီးကိုလေဒါမှမဟုတ်ရှင်ကိုကဒီရေကေကိုဆင်းစစ်လို့ဖြစ်ဘူးအာဒီမရောတက်တဲ့လူကတော့ဒီကေတော့ဘာမှဖြစ်ပါဘူးဟိုအာဒီရောတက်တဲ့လူကဘာဖြစ်နေလဲဆိုတော့အာဒီကိုကြည့်လိုက်လို့ရှင်ချိန်လေးရှိတယ်ခွက်လေးရှိတယ်နောက်တစ်ခုကအရာလေးရှိတယ်အဲ့အရာလေးချိန်လေးခွက်လေးဒီဟိုဘောတော့အရင်တုန်းကသူကခဏခဏအာဒီကြည့်တယ်ပြီးတော့ပေါက်ပြီးတော့လေအဲ့ချိန်လေးအဲ့ချိန်လေးဒီမှာစာဟောင်းလို့ဝင်ပြီးတော့တခါကျညှစ်ထုတ်ရှာအနံ့လေးထွက်တတ်တယ်လေအဲလိုမျိုးဖြစ်တတ်တဲ့လူကကတော့အမြဲတမ်းကိုယ်နဲ့မတည့်တဲ့အစာပေါ့နော်ဒီကဲယူမှမဟုတ်တချို့မတည့်တဲ့အစာရှိတယ်နောက်တချို့စီကြောမုတ်တို့တချို့အချိုများတဲ့အစာတို့တချို့စီမတည့်တော့အဲ့ဒါကိုယ်နဲ့မတည့်တဲ့အစာတော့ရှောင်ရမယ်အဲ့မရှောင်လို့ရှိရင်တော့အာဒီခါနာပူရောင်တတ်တယ်ပေါ့နော
်ဟုတ်ကဲ့နောက်တစ်ခုကကင်ဆာနဲ့ပတ်သက်လို့ဆရာကြီးကောက်ဝဲနေနေတာဆိုရင
်ကင်ဆာကတော့နေနေကြည့်ကြတာလေတချို့ကင်ဆာတွေကတော့ဖြစ်တဲ့နေရာမှာမူတည်တော့မနာတတ်ဘူးကြာတချို့ကင်ဆာတွေကျတော့ရှာရင်းပိုင်းကင်ဆာတွေကရနာတယ်ကြာဒါကြောင့်မလို့လေတချို့တွေကတော့မနာလို့ရှိရင်ဟိုကင်ဆာနာလို့ရှိရင်ကင်ဆာမဟုတ်ဆိုတော့အဲ့လိုဒါလိုက်တော့ခွဲလို့မရဘူးဒီအကောင်မှလေဒါကြောင့်မလို့ကင်ဆာကလည်းအနာအထဲမှာဖြစ်နေပြီးတော့အဲ့ကင်ဆာကသူစားဝါးတဲ့နေရာပေါ်မူတည်ပြီးတော့တချို့နေရာမှာကျတော့nerf ending တွေကိုသာဝရ nerf ending တွေက exclude ဆိုတာဖြစ်တော့ရှင်အဲ့ဒါခုထိတန်းနဲ့ခါရအောင်လာတာပဲ။ရှာရင်းပိုင်းကကင်ဆာကြီးကြတော့လေ။ဘိုးအဆောင်မျိုးမရဘူး။အရနာတာပဲ။ရှာလို့တောင်တော့နာတယ်ဗျ
။ဟုတ်ကဲ့ဆရာကြီး။ဒီကာကွယ်နေတဲ့နေထားတော့ခက်တာပေါ့ဆရာနော်ကင်ဆာအတွက်ကြတော့
။ဟုတ်ကင်ဆာအတွက်ကြတော့ကျွန်တော်တို့က early detection ပေါ့နော်။စပြူခြင်းသိတယ်ဆိုရှင်ကျွန်တော်တို့အကားကယူပြီးstage 1လောက်တူတော့ဆိုရှင် surgery လုပ်ကြရတယ်လေအဲ့လိုမျိုးကတော့ကောင်းပါလေကင်ဆာကိုကာကွယ်နိုင်ဖို့ကတော့အားကောင်းတဲ့မှာရှာကင်ဆာတွေကြတော့အများဖြင့်အရက်မတောင်းနဲ့ဆေးရည်မတောင်းနဲ့ကုန်းစားနဲ့ပါးစပ်ကိုလေအားကောင်းလေတသက်ရှင်ရှင်ထားမယ်ဆိုရင်တော့ကာကွယ်ရင်းတွေပါပဲအဲ့လိုမျိုးဖြစ်ခဲ့ပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရဲ့စီစဉ်တွေကိုကြာသာပတေးနေ့ညပိုင်းမှာအစ်နာစင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုအခုလိုတောက်ကြနေမနက်ခင်းတိုင်းမှာနာစင်နိုင်ပါတယ် VOA ရဲ့ website လိပ်စာ bamis.voanews.com မှာလည်း radio သတင်းပတ်စင်ကန်တာအသီးသီးအောက်ကနေပြီးပြန်ပြီးတော့နာစင်နိုင်ပါတယ်ရှင်အခုဆက်ပြီးထုတ်လွှင့်ပေးမယ့်တိုင်းရင်သတင်းလွှာကိုတော့နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစုစည်းတင်ဆက်ပေးနေပါတယ်ရှင်
ပါစင်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းနော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဝါပြည်နယ်အဖြစ်သတ်မှတ်ပေးဖို့ရာသပ်ပံစ조사သွားမယ်လို့ငင်းချင်ရေးတိစားမှု230ပြည့်အခမ်းအနားမှာ UWSA ကပြောဆိုခဲ့ပါတယ်။မြမတပ်မတော်ကနေလက်နက်ကြီးပစ်ခတ်မှုကြောင့်ရခိုင်ပြည်နယ်အမ်းမြုံနယ်မှာချင်းမျိုးသမီးတွေတိတ်ဆုံးတန်ရာရခဲ့တဲ့အကြောင်းချင်းလူခွင့်ရေးအဖွဲ့ကနေတည်င်းထုတ်ပြန်ခဲ့တယ်ဆိုတာနဲ့တဝယ်အထူးစီးပွားရေးဆောင်စီမံကိန်းအတွက်မြစ်တာမြို့နယ်တဲကထီခီလန်းကိုအစိမ့်မြင့်လုပ်ငန်းစတဲ့အကောင့်ထဲဖော်နေပြီးဖြစ်တဲ့အပေါ်ဒေတာကန်တွေကစိုးရိမ်နေကြတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကိုပိုင်အုပ်ချုပ်ခွင့်ရဝပြင်းနဲ့အဖြစ်သတ်မှတ်ပေးဖို့ရာတပ်ပံစ조사သွားမယ်လို့ဧပြီလ18ရက်နေ့မှာကြာရောက်တဲ့ဝပြင်းနဲ့ငင်းချမ်းရေးတိစောက်မှု230ပြည့်အခမ်းအနားမှာ UWSA UWSP ကပြောပါတယ်။ UWSA အနေနဲ့လက်တစ်ဖက်ကငင်းချမ်းရေးဒီမိုကရေစီအလံကိုလွင့်ထူပြီးတခြားလက်တစ်ဖက်ကမိမိကိုယ်ကိုကာကွယ်ရေးအလံကိုလွင့်ထူကလက်ရှိအနေထားအခြေအနေကိုဆက်လက်စောင့်ထိန်သွားမယ်လို့စစ်တင်
ပြည်ထောင်စုနာပရီချုပ်ဥပောက်ယူချမ်းရဲ့မိန့်ခွန်းထံမှာဖော်ပြထားပါတယ်။ပန်ဆန်းမှာကျင်းပတဲ့ဝပြင်းနယ်ငင်းချိုင်းတိဆောက်မှုနှစ်30ပြည့်အခမ်းအနားကိုတရုတ်နိုင်ငံမှာအရှိတောင်အရှာအထူးကိုယ်စားလှယ်မစ္စတာဆွန်ကော်ရှန်လည်းတက်ရောက်ခဲ့တဲ့အပြင်အစိုးရကိုယ်စားလှယ်များငင်းချိုင်းကော်မရှင်မှတာဝန်ရှိသူများအပြည့်ရလက်မှတ်ရေးထိုးရေးအဖွဲ့မှခေါင်းဆောင်များနဲ့မြောက်ပိုင်းမဟာမိတ်
မရော်နဲ့ပြစ်ခတ်တိုက်ခိုက်မှုတွေမရှိတဲ့ data တခုအဖွဲ့အစည်းတခုဖြစ်ပြီးတိတန့်ကိုပိုင်အုပ်ချုပ်မှုစနစ်မျိုးကိုရရှိထားတဲ့ data တခုဖြစ်တယ်လို့အခမ်းအနားကိုတက်ရောက်လာတဲ့တိုင်းနာခေါင်းဆောင်တွေကပြောပါတယ်နှစ်30ပြည့်အခမ်းအနားကိုလူဦးရေ1000ကျော်တက်ရောက်ခဲ့ကြပါတယ်
ဒီခိုင်းပြည်နယ်အမ်းမြို့နယ်ဝါကြီးတောင်ကျေးရွာနီးမှာဧပြီလ12ရက်နေ့ကမြန်မာတပ်မတော်ကနေလက်နက်ကြီးပစ်ခတ်မှုကြောင့်ရာခင်းမှာနေထိုင်နေတဲ့အသက်88နှစ်အရွယ်ချင်းမျိုးသမီးကြီးတူကြီးစံထိမှန်တေဆုံးသွားပြီးသမီးဖြစ်သူလည်းတန်ရာရရှိခဲ့တယ်လို့ချင်းလူခွေးကြီးဖွဲ့ CHRO ကနေသတင်းထုတ်ပြန်ပါတယ်။အမ်းမြို့မှာတပ်ဆွဲထားတဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်လက်အောက်ခံအမြောက်တပ်ကနေပစ်ခတ်မှုကြောင့်အသက်88နှစ်အရွယ်သောပရွန်ဟာလက်နက်ကြီးထိမှန်တေဆုံးတာဖြစ်တယ်လို့သမီးဖြစ်သူအသက်40အရွယ်သောပါမယ်ကလည်းကြီးစံထိမှန်တဲ့တန်ရာနဲ့အမ်ဂျီတုဆေးရုံမှာဆေးဝါးကုသခံယူနေရပါတယ်။အမ်မြို့နယ်ကနေ -20 လောက်ဝေးတဲ့ဝါကြီးတောင်ကျေးရွာဟာအရှိုချင်းတိုင်းရင်းသားတွေအများဆုံးနေထိုင်ကြပြီးဒီဟိုစိုက်ခင်းကိုအဓိကလှုပ်ကန်နေကြပါတယ်။
စင်အားတောင့်တင်းလို့အစိုးရဘက်ကလွမ်းမိုးနိုင်တာမျိုးမရှိတဲ့အပေါ်တခြားတိုင်းနာလက်နက်ကင်တွေကလည်းစင်အားကိုကြီးမားလာအောင်တိဆောက်ရမယ်ဆိုတဲ့အမြင်မျိုးရှိလာခဲ့ရင်ငင်းချမ်းရေးဟာပိုပြီးအလန့်ဝေးသွားနိုင်တယ်လို့ပန်းဆန်းမြို့မှာကျင်းပတဲ့ဝတီတာငင်းချမ်းတိဆောက်မှုအနည်း30ပြည့်အခမ်းအနားအတွင်းမွန်ပြည်သက်ပါတီဒုတိယဥက္ကဋ္ဌနိုင်ဟန်တာကတည်င်းထောက်တွေကိုပြောပါတယ်ဧပြီလ18ရက်နေ့ကကျင်းပတဲ့ဝပြည်သွေးစည်းညီညွတ်ရေးပါတီစစ်ရေးပြပွဲမှာစစ်သားအင်အား9600လောက်ပါဝင်ပြီးအထူးတိုက်ခိုက်ရေးတပ်ခြေလျင်တပ်လက်နက်ကြီးတပ်ဝေဟင်ပစ်ပခုံးထမ်းလက်နက်အတွဲလိုက်ပစ်တဲ့လက်နက်တန်ချက်ကာဖြိုလက်နက်တွေလည်းပါဝင်ပါတယ် UWSA ဟာ1989ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးအစိုးရနဲ့ငြိမ်းချမ်းရေးယူခဲ့တဲ့နှစ်30အတွင်းမှာတိုက်ပွဲကြီးကြီးမားမားမရှိခဲ့သလိုတိုင်းနာလက်နက်ကိုင်အဖွဲ့တွေထက်မှလည်းအင်အားအတောင့်တင်းဆုံးအဖွဲ့ဖြစ်ပါတယ်
ဒီခိုင်းပြည်နယ်မြောက်ဦးမြို့နယ်ဘောင်းတော့ကျေးရွာကိုအစိုးရတပ်ကနေပစ်ခတ်ခဲ့တဲ့အတွက်အသက်60ကျော်ကျေးရွာသားတူတည်ဆုံးပြီးတူမှာတော့တန်ရာပြင်းထန်ရရှိတဲ့အတွက်စစ်တွေစေယုံမှာစေဝါကူတခံနေရပါတယ်။ဧပြီလ13ရက်နေ့ည10နာရီကျော်ကရွာနဲ့ကပ်နေတဲ့အမှတ်388တိုင်းရင်းကပစ်ခတ်တဲ့အတွက်အခုလိုတည်ဆုံးခဲ့တာဖြစ်တယ်လို့ကျေးရွာသားတွေကပြောပါတယ်။တပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့ကဘူမှုချုပ်စုံမင်းထွန်းကတော့ခမရ၃ခုခွန်တိုက်ရင်အိမ်တော်တဲ့လိုင်းဘက်မှာမတင်ကစရာတွေ့တဲ့အတွက်ပြစ်ခတ်မှုတချို့ရှိပေမဲ့ဘောင်းတို့ရွာဘက်ကိုပြစ်ခတ်တာမရှိဘူးလို့ပြောပါတယ်။မြောက်ဦးမြို့နယ်မှာခူရပိုင်းတွင်ရခိုင်တပ်တော်အေအေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်နေပြီးအစိုးရတပ်ကတိုက်လေရင်တွေရဟယင်တွေနဲ့ဘုံကျဲတိုက်ခတ်မှုတွေလည်းရှိနေပါတယ်။
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်မှာဘီယာဆိုင်ပိုင်ရှင်တိရက်ခန်ရွာသားဆိုင်လျန်းဆိုင်ဆိုသူကိုနယ်မြေခံ KIA အဖွဲ့ကနေ၈ရက်ကြာဖမ်းဆီးသွားခဲ့ပြီးတဲ့နောက်ပြန်လည်လွတ်ပေးခဲ့ပါတယ်။ဧပြီလ၁၀ရက်နေ့မှာအဖမ်းခံရသူတွေရဲ့ဆွေမျိုးတွေကနေ KIA ရဲ့မဟာမိတ်တပ်ဖွဲ့ဝင် SSPP SSAC ကိုစာရေးအကူအညီတောင်းခဲ့ကြပြီးတဲ့နောက်ဧပြီလ၁၃ရက်နေ့မှာဆိုင်လျန်းဆိုင်ကိုနေအိမ်ကိုပြန်လွတ်ပေးခဲ့ပါတယ်။လက်ရှိတရုတ်နယ်ဆက်မူဆယ်မြို့နယ်မှာလက်နက်ကင်တပ်ဖွဲ့တွေအမြောက်များလှုပ်ရှားနေတာကြောင့်လုံချုံရေးအထူးတတိထားရတဲ့မြို့တစ်မြို့ဖြစ်ကြောင်းလဲမူဆယ်တည်တံ့ခံတွေကပြောဆိုနေကြပါတယ်
။မွန်ပြည်နယ်မော်လမြိုင်မြို့နယ်မှာပြည်နယ်အထူးစုံစမ်းစစ်ဆေးရေးဦးစီးဌာနအစသုံးလုံးရဲ့ညွန်ကြားရေးမှူးဦးမျိုးစော်ဝင်းရဲ့နေအိမ်ဖောက်ထွင်းခံခဲ့ရပြီးရွှေတယ်ပစ္စည်းနဲ့ငွေစက်ကူတန်ဖိုးကျပ်သိန်း၄၈၀ခန့်ပျောက်ဆုံးခဲ့ပါတယ်။မော်လမြိုင်မြို့တောင်ယူသန်းလမ်းမှာနေထိုင်တဲ့ဦးမျိုးစော်ဝင်းရဲ့စနီးဧပြီလ၁၅ရက်နေ့ဘုံကြီးကျောင်းကိုတွားရောက်နေချိန်မှာအိမ်ဖောက်ထွင်းခံရတယ်လို့ရဲတပ်ဖွဲ့မှတ်တမ်းမှာဖော်ပြထားပါတယ်။ဒီပြစင်ကိုနေအိမ်ဖောက်ထွင်းမှုဥပဒေရမှုပုံရဲစခန်းမှာအမှုဖွင့်ထားပါတယ
်အခုတည်င်းလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတဝဲအထူးစည်းဝိုင်းရေးဆောင်စီမံကိန်းအတွက်တနင်္လာရီတိုင်းတဝဲခရိုင်မြစ်တာမြို့နယ်တဲကတီကီလန်းကိုအစင်းမြစ်လုပ်ငန်းစဉ်တွင်2019နှစ်စံပိုင်းကစလို့စတင်အကောင့်ထဲဖော်နေပြီဖြစ်တဲ့အတွက်ညရာနဲ့ဥယျင်ချမ်းမြေတွေထပ်မံအသိန်းခံရမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကုန်းအိမ်ကနေတင်ဆက်ပေးထားပါတယ်
။စီမံကိန်းတွေစတင်တော့မယ်ဆိုတဲ့သတင်းကဒေသခံတွေအတွက်ထိတ်တလန့်ဖြစ်စေပြီးမိခွန်ပေါင်းများစွာနဲ့စိုးရိမ်နေကြရပြီလို့တနင်္လာရီတိုင်းဒေသကြီးမြစ်တာမြို့နယ်ကလက်ကြီးကျေးရွာကဒေသခံဦးရဲအောင်ကအခုလိုပြောပါတယ်။
တမယိုးကြဆိုလို့ရှိရင်လမ်းလမ်းဖောက်လာတာမကောင်းဘူးလားမင်းကောင်းတယ်ပဲပြောကြမှာတမယိုးကြမိဘုံတစ်ခုပဲဒါမဲ့ဒီလမ်းဖောက်လိုက်လို့ရလာမဲ့အကျိုးအမြတ်ဟာပဲစီကိုသွားနေလဲဆိုတာအဓိကကြတယ်ဒါအဓိကသိထားဖို့လို့ဦးလေးတို့ကဒီလမ်းဖောက်လိုက်လို့ဒီခြံတွေဒီမြေတွေဒီဥယျာဉ်တွေကိုဦးလေးတို့စိမ့်သွားပြီးဦးလေးတို့အလုတ်ကင်ဟာဘယ်ကိုရောက်သွားမလဲ
ဒီစီမံကိန်းအတွက်ဒေသခံတွေကိုချပြတာမျိုးမတွေ့ရသေးဘူးလို့အထူးစီးပွားရေးဆောင်လေးလာစောင့်ကြည့်ရေးဖွဲ့ကစောကဲတို့ကဆိုပါတယ
်သူတို့ကတောင်းဝင်ပြီးတော့လုပ်တယ်လဲလို့ကျွန်တော်ကနှမ်းမကြည့်လိုက်တဲ့ချိန်ကြတော့သူတို့ကပြောတယ်အဓိကကတော့အခုဒီဆောက်လုပ်ရေးပေါ့ဆောက်လုပ်ရေးဝန်ကြီးဌာနကနေလုပ်တယ်လို့ပြောတယ်အဲ့တော့မြေကြီးတာကိုရောသူတို့လုတ်တဲ့အပိုင်းမှာရောဒေတာခန့်တွေကိုအတိပေးတာရှိသလားပေါ့ပြီးတော့ဒီလမ်းနှေးမှာရှိနေတဲ့ဥယျာဉ်ချမ်းမြေပတ်ရှင်တွေကြတော့ခေါ်ယူဆွေးနွေးပွဲတွေမှာအဲ့လိုမျိုးပါဝင်မှုတွေရောရှိလားဆိုအဲ့ဒါတွေကြတော့မရှိဘူးပေါ့
လမ်းရှိ69မှာရှိလျားတဲ့သီခိလမ်းကတော့ထိုင်းနိုင်ငံနဲ့သဝယ်သူစီပွားရေးစုံကိုဆက်တွဲထားတဲ့လမ်းမကြီးဖြစ်ပါတယ်2013ခုနှစ်ကရပ်ဆိုင်ထားခဲ့တဲ့သဝယ်သူစီပွားရေးစုံစီမံကိန်းကို2019ခုနှစ်အတွင်းပြန်လည်စတင်တော့မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးနောက်အခုနှစ်ဖေဖော်ဝါရီလကစပြီးသီခိလန်းကိုစီမံဖို့အတွက်ထိုင်းမြန်မာနိုင်ငံကတာဝန်ရှိသူတွေကနေစတင်လှိမ့်လာနေကြတာပါ။ထဝယ်စီးပွားရေးစုံစီမံကိန်းနဲ့ကစက်မှုစုံစီမံကိန်း၊ရေနှက်စိတ်ကမ်းစီမံကိန်းနဲ့လမ်းပိုင်းဆိုပြီးတော့အတိအကျ၃ပိုင်းရှိနေပါတယ်။လမ်းစီမံကိန်းကြောင့်မြစ်တာမြို့နယ်ထက်ကကျေးရွာ59ရွာကဥယျာဉ်တချို့နဲ့လူနေအိမ်တချို့ထိခိုက်မှုဖြစ်ပွားပြီးရေကြီးနဲ့ပတ်သက်ပြီးတော့ပြည်သူတွေထိခိုက်နေနိုင်မှုမရှိအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့တနင်္လာနေ့တိုင်းဒေသကြီးအစိုးရစီမံကိန်းနဲ့ပန္နာရေးဝန်ကြီးက2018ခုနှစ်တုန်းကပြောဆိုထားပါဗျ။ပြီးခဲ့တဲ့2023ခုနှစ်စီမံကိန်းစတင်ချိန်တုန်းကနေဒီကနေ့အချိန်ထိဒေသခံတွေတောင်းဆိုထားတဲ့ဥယျာဉ်ချမ်းမြေရေကြီးကိစ္စမြေယာဧကလွှဲမမှုတွေကိုဖြေရှင်းပေးဖို့မြန်မာအစိုးရနဲ့ထိုင်းအီတလီယန်ကုမ္ပဏီတို့ကိုတောင်းဆိုခဲ့တာဒီကနေ့ထိတော့ဖြေရှင်းပေးတာမျိုးမရှိခဲ့ပါဘူ
း။ဆက်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးခရိုင်ပင်လောင်မြို့နယ်မှာရှိတဲ့တီချစ်ကြောင့်မီသွေးသုံးဆက်ယုံနဲ့ကြောင်မီသွေးမိုင်းတွင်းကိုဒေသခံလူထုအင်အား 2,000 ကျော်ကနေစက်ကျင်ကန့်ကွက်ခဲ့ကြပါတယ်။ဒီကြောင်မီသွေးသုံးဆက်ယုံဟာလူထုကိုစားဝတ်နေရေးတာမကကျန်းမာရေးပါထိခိုက်လာစေတာကြောင့်အခုလိုမျိုးဆန္ဒပြကန့်ကွက်ရတာဖြစ်တယ်လို့ပြောဆိုကြပါတယ်။ဒီအကြောင်းကို Nam Hom ကနေစူးစီးတင်ဆက်ထားပါတယ်။
ရှမ်းပြည်တောင်ပိုင်းတောင်ကြီးခရိုင်ပင်လောင်မြို့နယ်အနီးတဝိုက်ရှိလွယ်ကော်အင်းလေးတောင်ကြီးအောင်ပန်းပင်လောင်မြို့နယ်တွေကဒေသခံလူထုနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလူငယ်အဖွဲ့ Kunhain Foundation MATA Mata Foundation အဖွဲ့တို့ပူးပေါင်းအင်အား 2,000 ကျော်ဟာဒီကြောင်မီသွေးဆက်ယုံနဲ့ကြောင်မီသွေးမိုင်းကိုအလိုမရှိကြောင်းစန့်ကျင်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်မြန်မာ Alliance for Transparency and Accountability MATA ကဦးဆောင်ဆန္ဒပြသူဦးအောင်ကျော်မိုးကဆန္ဒပြရခြင်းအကြောင်းရင်းကိုအခုလိုပြောပါတယ
်ဒီကြည့်ကြောင်မီသွေးသုံးလက်စစ်တာအဘိဆက်ယုံကဒီတရက်ကိုတန်ချိန်နဲ့ထောင်ကြောင်မီသွေးတန်ချိန်နဲ့ထောင်မိရှို့တယ်အဲ့ဒီကဆွပြစ်တဲ့ပြာတွေကိုဒါစီးမဲ့ကမ်းမဲ့ပစ္စလက်ခတ်တွေကျစ်တယ်ကျစ်တဲ့အခါမှာရေတွေမှာအစိုက်သိနေတယ်ကျွန်တော်တို့တွေးရှိချက်အရဆိုလို့ရှိရင်တော့ရေ73နေရာမှာ72နေရာကလူတွေတောက်သုံးဖို့မပြောနဲ့သုံးဆွဲဖို့တောင်မှမသိတော့ဘူးဆိုတဲ့ကိစ္စကိုကျွန်တော်တို့တွေ့ရတယ်အဲ့ဒီအတွက်ဒါအဓိကကတော့ဒီကြည့်ကြောင်မီသွေးမိုင်းနဲ့ဒီကြည့်ကြောင်မီသွေးလက်စစ်ဒါအပိဆက်ယုံဟာတဘာဝပတ်ဝန်းကျင်နဲ့လူမှုပတ်ဝန်းကျင်တွေကိုဒါဖျက်ဆီးနေတဲ့အတွက်ကျွန်တော်တို့ဒီဆက်ယုံတွေကိုပိတ်သိမ်းဖို့အတွက်ကျွန်တော်ဆန္ဒပြခြင်းဖြစ်ပါတယ
်။ဧပြီလ9ရက်နေ့ကဒေသခံလူထု 2,000 ခန့်ဟာပင်လောင်းမြို့စိုက်ပျိုးချမ်းကနေကြောင်မီသွေးဆက်ယုံအထိစီတန်းလမ်းလျှောက်ပြီးကြောင်မီသွေးတွင်းနဲ့ဆက်ယုံအလိုမရှိကြောင်းဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်။ဒီကြည့်ကြောင်မီသွေးဆက်ယုံနဲ့ကြောင်မီသွေးတွင်းမိုင်းတွေကြောင်လက်တွေ့တဘာဝထိခိုက်ပျက်စီးမှုတွေကိုမှတာကစစ်တမ်းကောက်ယူပြီးအစီခံစာထုတ်ပြန်ထားတာရှိကြောင်းစိုက်သူကအခုလိုပြောပါတယ်။
ဟိုမှာတဘာဝပတ်ဝန်းကျင်ထိခဲ့တော့ကျွန်တော်ရေထွက်ရင်းမြင့်ခန်းချောက်တဲ့ဥစ္စာတွေရှိတယ်ပေါ့ဒီနောက်22နှစ်ဆိုရင်တည်ချတယ်ကျွန်တော်ဒီတော့ရေရင်းမြင့်ဆိုတော့တော်တော်လေးကိုခန်းတော့ဖြစ်သွားနိုင်နေပေါ့
ဒီကြည့်ကြောင့်မီတွေဓာအပိစက်ယုံဟာဒေတာတွင်းလူထုအကျဉ်းချင်းစန့်ကျင်ကန့်ကွက်တာကြောင့်2014ခုနှစ်မှာလဲပတ်မှုခေတ္တရပ်ဆိုင်ထားပြီး2015ခုနှစ်ကျတော့စက်ယုံပြန်လဲလဲပတ်ရေးအတွက်တရုတ်နိုင်ငံဝူရှိဟူအကွမ်အီလက်ထရစ်ပါဝါအင်ဂျင်နီယာရင်းကုမ္ပဏီနဲ့အစိုးရတို့ယင်းနီးမြုပ်နှံမှုဆိုင်ရာသဘောတူညီမှုစာချုပ်လက်မှတ်ရေးထိုးခဲ့ပြီးပြန်လဲလဲပတ်လာခဲ့တာဖြစ်ပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကိုပိုင်အုပ်ချုပ်ခွင့်ရဝပြင်းနဲ့အဖြစ်သတ်မှတ်ပေးဖို့ရတပ်ပံစ조사သွားမယ်လို့ဧပြီလ18ရက်နေ့မှာကြားရောက်တဲ့ငင်းကြိုင်းတိဆောက်မှု30ပြည့်အခမ်းအနားမှာ UWSE ကပြောဆိုလိုက်ပါတယ်။မြမတပ်မတော်ကလက်နက်ကြီးပစ်ခတ်မှုကြောင့်ရခိုင်ပြည်နယ်အမ်းမြို့နယ်ဝကြီးတောင်ကျေးရွာအနီးမှာချင်းအမျိုးသမီးကြီးတဦးကြီးစံထိမှန်တေဆုံးသွားပြီးတမီးဖြစ်သူလည်းဒဏ်ရာရရှိခဲ့တယ်လို့ချင်းလူအခွင့်အရေးအဖွဲ့ CHRO ကနေသတင်းထုတ်ပြန်ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းလွှာအစီအစဉ်ကိုကြာသပတေးနေ့ညပိုင်းမှာတည်ထုတ်လွှင့်ပြီးအခုလိုတောက်ကြမနေ့ခင်မှာနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ကြပါရဲ့ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေ့မနေ့ခင်အစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်။အခုလာမယ့်စနေညတိုက်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြပါရစေရှင
်။တော်ရရှင်ရရှင်။ကိုပိုင်ဦးချုပ်ခွင့်ရဝဒေတာမှာငင်းညာရေးတိစောက်မှုအနှစ်30ပြည့်ပွဲတော်ဖြစ်ဒီသတင်းပတ်ထဲမှာကျင်းပခဲ့ရမှာဖွင့်မျိုးတိုးတက်နေတဲ့ဒေတာပေါ်ကြံတန်းရင်းသားအင်အားစုတွေကအားကြစရာဖြစ်ခဲ့ရပါတယ်။နိုင်ငံရေးစီးရေးစီးပွားရေးအင်အားတောင့်တင်းနေတဲ့ဝဒေတာရဲ့ဖွံ့ဖြိုးမှုတွေဟာတခြားတိုင်းရင်းသားဒေတာတွေအတွက်စံနမူနာကောင်းတစ်ခုလို့ဆိုနိုင်ပါသလား။လက်နက်ကိုင်းအဖွဲ့အစည်းတွေနဲ့ညီညာရေးရဖို့အစိုးရရဲ့ကြိုးပမ်းမှုတွေမှာအမဝင်တဲ့ပုံစံတစ်ခုဖြစ်နေပါသလား။ဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရရှင
်ဖေကထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေးလိုက်ဆွေးနွေးကအစီအစဉ်တွေကိုအင်ကာနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေပါဖြစ်ဒါဖြစ်ပါတယ်အခုလာမယ့်စနေညတိုက်ရိုက်လေးလိုက်ဆွေးနွေးကမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့အထက်မှဖိတ်ခေါ်ပါရရှင်တော်ရရှင်နေနေနဲ့ကျမတို့ VOE ကိုစားလိုက်ကနေပြီးဝေဖန်ကြံပေးစာတွေပေးပို့လို့ရတဲ့နားဆင်လို့ရတဲ့တည်သရှင်တွေတောင်းယူလို့ရတဲ့ဆိုရင်ကျမတို့ရဲ့စားလိုက်လိပ်စာက VOE American သံမြန်မာပိုင်းအစီအစဉ်ရန်ကုန်စားလိုက်ကြီးစားလိုက်တက်တာအမှတ်89ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့တနာ yı စာစီစဉ်အစားဆုံးကိုမနေ့၈နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ20 25 32တို့ကနေပြီးတော့နားဆင်နိုင်ကြပါတယ်ရှင်။ဗီယိုကထုတ်ယွန်းလွင့်ပေးနေတဲ့ကြာသပတေးနေ့မနက်ခင်းတနာ yı စာအစီအစဉ်တွေမကြာခဲ့အဆုံးသတ်ပါတော့မယ်။အခုနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်အောင်လွင်ကပြောပြမှာပါရှင
်။ပြီးခဲ့တဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်နှောက်ယှက်မှုတွေရှိမရှိစုံစမ်းစစ်ဆေးတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စာမျက်နှာ400ကျော်ရှိတဲ့အစီရင်ခံချက်ကိုနိုင်ငံတော်ရှေ့နေချုပ်ဝီလျံဘားကအကျဉ်းချုပ်တီးဖြတ်ပြီးတော့အများပြည်သူသိနိုင်အောင်မလို့ကပဲထုတ်ပြန်လိုက်ပါတယ်ဒီစစ်ဆေးမှုအရသမ္မတဒေါ်နယ်ထရမ့်အနေနဲ့2016ခုနှစ်ရွေးကောက်ပွဲကာလအတွင်းပြစ်မှုကျူးလွန်မှုမရှိကြောင်းဖော်ပြထားပါတယ်ဒီစုံစမ်းစစ်ဆေးမှုဟာပုဂ္ဂိုလ်အညှိုးထားပြီးတော့အပြစ်မရှိပြစ်ရှာနေတယ်လို့ရပဲလို့သမ္မတထရမ့်ကအကြေညာပြောနေခဲ့တာအခုတော့သူပြစ်မရှိကြောင်းထင်ရှားလို့သူသဘောကျကျေနပ်နေပါတယ်ကမ္ဘာတစ်ဝှမ်းမှာသတင်းတောက်တွေဖိနှိပ်ခံရတဲ့ကိစ္စဟာပြီးခဲ့တဲ့နှစ်အတွင်းမြင့်မားလာနေတယ်လို့ RSF လို့ခေါ်တဲ့နယ်စည်းမခြားသတင်းတောက်မြအဖွဲကအစင်းခံစားတဲ့ဆောင်မြေတုံးကထုတ်ပြန်ပါလေကုလိုဖြစ်ရတာကအာနာရှင်အစိုးရတွေကသတင်းသမားတွေကိုမုံတီးပြီးတော့သတင်းမီဒီယာတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတဲ့လိုရတဲ့အကြောင်းဖြစ်တယ်လို့ဆိုပါလေမြန်မာနိုင်ငံရဲ့သတင်းလွှတ်ခွင့်ကပြီးခဲ့တဲ့နှစ်ကထက်တစ်ဆင့်နှိမ့်ချသွားလို့ဆိုပါလေနိုင်ငံ180မှာမြန်မာနိုင်ငံက134နေရာမှာရှိပါလေအမေရိကန်ရဲ့သတင်းလွှတ်ခွင့်ကလည်း3နှစ်အတွင်းတတိယအကြိမ်နှိမ့်ချလာခဲ့ပါလေသမ္မတထရမ့်ကသတင်းသမားတွေကိုချင်းချောက်မှုတွေပုံမှန်ပြောဆိုနေပါတယ်။အီယာဝရီမြို့ပေါ်မှာရေကာတာတွေတိဆောက်ဖို့ကြိုးပမ်းမှုတွေကိုရပ်တန့်ပေးရေးမြန်မာနိုင်ငံကကက်သလစ်ယဟမတ်ချားစ်မွန်ဘိုးရဲ့မေတ္တာရက်ခံတောင်းဆိုချက်တစ်ရက်ကိုဧပြီလ18ရက်နေ့ကပေါ်တဖူးနေ့မှာတချိန်ထပ်ပြီးတော့ထုတ်ပြန်လိုက်ပါတယ်။သက်ဆိုင်ရာခေါင်းဆောင်တွေဒီမြစ်ဆုံရေကာတာပြန်မစရေးကိုသူတောင်းဆိုထားတာပါ။
ဧပြီလ19ရက်တောက်ကြနေမနေ့ကင် VOA American တန်ရဲ့ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်အောင်လွင်ပြောပြသွားတာပါ။ဒီမနက်စီစဉ်ထုတ်လို့ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါရဲ့ရှင်။တောက်ကြနေညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.